Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American အသံရ2022ခုနှစ်နိုဝင်ဘာလ28ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီချိန်နဲ့တပြိုင်တည်းမှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ခင်မောင်စိုးမင်းပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးထုတ်လွှင့်တင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမိုးကျော်နဲ့အတူပြောပြပေးမှာပါ Omicron COVID ရောဂါပိုးတဲ့ကူးစက်မှုတွေကိုဥရောပနိုင်ငံတချို့မှာတွေ့နေရတဲ့အတွက်ကန့်သတ်ချက်တွေထုတ်ပြန်နေကြပါတယ်ခုနှစ်လနီးပါးကြာပိတ်ထားတဲ့တရုတ်မြန်မာနယ်စပ်ကိတ်နှစ်ခုဖြစ်တဲ့ကျန်ဆန်းကျော်ကင်နဲ့ချင်းရွှေဟော်ဂိတ်တွေကိုပြန်ပြီးဖွင့်ပေးလိုက်ပါပြီရုရှားနဲ့တင်းမာမှုတွေပေါ်ပေါက်နေတဲ့ယူကရိန်းနယ်စပ်မှာတော့တိုက်ပွဲတွေဖြစ်မဲ့ရေးချိုးတင်ပြင်ဆင်နေကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပ
ါဟုတ်ကဲ့ခင်ဗျာအဲ့ဒီလိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြည့်မှာသတင်းပေးပို့ချက်တွေကိုလည်းဇက်တိုက်တင်ဆက်ပေးမှာပါအဲ့ဒီအထက်ကမှနားဆင်ရမယ့်အကြောင်းအရာတစ်ခုကတော့
ဒီရက်ကအနည်းဆုံး19နာရီလောက်လောက်ရတယ်အနည်းဆုံးကျွန်တော်တို့အဲ့ရှင်9နာရီလောက်ပဲပြည့်ရောအစားအသောက်ဆိုလည်းတော့ကောင်းကောင်းမ
လားအင်ဒိုနီးရှားနိုင်ငံကမြန်မာအလုပ်သမားတွေလှုပ်အားခေါင်းပုံဖြတ်နေရတဲ့အကြောင်းအခုလိုပြောသွားတာကိုနောက်ပိုင်းမှာနားဆင်ကြရမှာပါအဲ့ဒီနောက်မှာတော့ဥတည်မောင်တန်းတင်ဆက်တဲ့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကဘာအပါအဝင်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ကဲအခုတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနောက်ဆုံးရရှိလာတဲ့သတင်းတွေကိုဒေါခင်မျိုးတက်နဲ့ဦးစော်မိုးကျော်တို့ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ကဘာချမရေးဖွဲ့ WHO ကစိုးရင်ရတဲ့အဆင့်သတ်မှတ်ထားတဲ့ Omicron COVID ရောဂါပိုးတဲ့ကူးစက်မှုတွေကိုဥရောပနိုင်ငံတချို့မှာတွေ့နေရတဲ့အတွက်ကန့်သက်ချက်တွေထုတ်ပြန်နေကြပါတယ်။ Britain, Germany, Italy နဲ့ Netherlands နိုင်ငံတွေမှာယောဂပိုးသစ်ကူးစက်သူတချို့တွေ့ခဲ့ရပြီးတဲ့နောက်စနေနေ့မှာပဲခီးသွားတွေကိုကန့်သက်ဖို့ Britain ဝန်ကြီးချုပ်ကကြေညာလိုက်ပါတယ်
။ But we now need to go further and implement a proportionate testing regime.
ကဘာတလောကရောက်လာတဲ့သူတွေကိုယောဂပိုးစမ်းသပ်စစ်ဆင်မှုတွေပိုပြီးထိထိရောက်ရောက်လုပ်ဖို့လိုလာပါပြီလို့ Britain ဝန်ကြီးချုပ် Boris Johnson ကပြောသွားတာပါ။ဗြိတိန်ကဝင်ရောက်လာသူတွေနှစ်ရက်အတွင်းကိုဗစ်ပိုးရှိမရှိဆက်ဆဲဖို့ယောဂါပိုးကင်းချောင်းအဖြစ်ရတဲ့အချိန်ထိကွာရန်တိန်းလုပ်တည်တန့်ခွဲနေဖို့အပါအဝင်ယောဂါထိန်းချုပ်ရေးကန့်သတ်မှုတွေလိုအပ်ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောတာပါ။အိုမီကရွန်ပိုးတဲ့ကူးစက်ခံရသူတွေနဲ့ထိတွေ့ဆက်ဆံမိသူတွေအနေနဲ့ဆယ်ရက်ကြာတည်တန့်ခွဲနေထိုင်ဖို့နှာခေါင်းစည်းတက်ဖို့အပါအဝင်စီကန်းတွေကိုပိုတင်းကျပ်မှာဖြစ်ပေမဲ့စီကန်းသစ်တွေကိုသတင်းသုံးပတ်ကျပ်မှာပြန်သုံးသပ်မယ်လို့လည်းပြောပါတယ်။တောင်အာဖရိကကိုခီးသွားသူနှုတ်မှာကိုဗစ်ပိုးတဲ့ကူးစက်မှုတွေ့ရကြောင်းဗြိတိန်ကျန်းမာရေးဝန်ကြီးဆာဂျစ်ဂျာဗစ်ပြောဆိုလိုက်ပြီးနောက်ဝန်ကြီးချုပ်ကစီကန်းတက်ထုတ်မဲ့အစီအစဉ်ကြေညာလိုက်တာပါ။ယူရောပနိုင်ငံတွေဖြစ်တဲ့ဂျာမနီနိုင်ငံမှာအိုမီကရွန်ပိုးတဲ့ကူးစက်သူအတီးပြုတ်လူနာ2ဦးတွေ့ထားပြီးအီတလီနဲ့ချက်တမရာနိုင်ငံတွေမှာလည်းကူးစက်မှုရှိနေပါတယ်။တောင်အာဖရိကကနေအမ်စတာဒန်မြို့ကို၄ချောင်းကရောက်လာတဲ့ခီးတဲ့600မှာ61ယောက်ဟာယောဂပိုးတဲ့ကူးစက်နေတာတွေ့ရကြောင်းလည်းနယ်သာလန်ဆွေကစနေနေ့ပါပဲအတီးပြုတ်ပြောကြားခဲ့ပါတယ်။
Omicron COVID ယောဂါပိုးသစ်ကူးစက်မှုတွေကြောင့်အာဖရိကတောင်ပိုင်းရှစ်နိုင်ငံကိုခရီးမသွားကြဖို့ American ယောဂါထိတ်ချုပ်ရေးနဲ့ကာကွယ်ရေးဌာန CDC နဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ကစနေနေ့မှာအကြံပြုချက်ထုတ်ပြန်လိုက်ပါတယ်။ယောဂါပိုးသစ်ကူးစက်မှုအန္တရာယ်ကြောင့်အာဖရိကတိုင်းနိုင်ငံကလာတဲ့ခရီးသည်တွေအပေါ်ကန့်သတ်ချက်အသစ်သမရအိမ်ပြူတော်ကထုတ်ပြန်လိုက်ပြီးနောက်တစ်ရက်မှာပဲတိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။တောင်အာဖရိက၊ဇင်ဘာဘွေ၊နမီးဘီယား၊မိုဇမ်ဘစ်၊မာလာဝီ၊လီဆိုတိုEswatini နဲ့ Botswana ရှစ်နိုင်ငံဟာခီးသွားတဲ့အတွက်အလွန်အန္တရာယ်ရှိတဲ့အဆင့်လေးအဖြစ် CDC ကသတ်မှတ်လိုက်သလိုနိုင်ငံခြားရေးဝန်ကြီးဌာနကလည်းခီးမသွားဖို့အကြံပြုချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ Botswana နိုင်ငံကိုတော့ CDC ကအရင်ကတည်းကအဆင့်လေးသတ်မှတ်ထားတာပါ။တောင်အာဖရိကမှာစတင်တွေ့ရှိခဲ့တဲ့ Omicron ပိုးသစ်ကိုတော့အာဖရိကတိုက်က Botswana နိုင်ငံအပြင် Hong Kong, Israel နဲ့ဥရောပနိုင်ငံတချို့မှာလည်းစတင်တွေ့ရှိနေကြောင်းအတည်ပြုထားပါတယ်။အမေရိကန်ကတော့နောက်ထပ်တခြားနိုင်ငံတွေမှာယောဂါပိုးသစ်ကူးစက်ပြန့်နှံ့နေတာတွေရှိလာတယ်ဆိုလို့ရှိရင်တော့ခီးသွွားကန့်သတ်တဲ့စီးရင်မှာထပ်မံဖြစ်ဆက်နိုင်ကြောင်းကိုလည်းတာဝန်ရှိသူတို့ကိုကောက်ပြီးတော့ရိုက်တာသတင်းဌာနကရေးသားထားပါတယ်။တောင်အာဖရိကနဲ့နိုင်ငံပေါင်း32နိုင်ငံပေါ်ခီးသွွားကန့်သတ်ချက်တွေကိုဒီလနိုဝင်ဘာလ10ရက်နေ့မှာအမေရိကန်ကပြန်လည်ရုပ်သိမ်းထားခဲ့တာဖြစ်ပါတယ
်။အီသီယိုးပီးယားနိုင်ငံမှာစီးရင်အချိန်မြင့်လာတာအတွက်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကအထူးစိုးရိမ်နေပြီးလက်ရှိပြဿနာကိုအမြန်ညှိနှိုင်းဆွေးနွေးဖို့တောင်းဆိုခဲ့တယ်လို့မ American နိုင်ငံရဲ့ဌာနပြောခွင့်ရ Net Press ကပြောပါတယ်။ Ethiopia ဝန်ကြီးချုပ် Abiy Ahmed ကို Ethiopia စစ်တပ်နဲ့အတူရှေ့တန်းမှာတွေ့လျက်ပြီးသိပ်မကြားခင်မှာပဲညှိနှိုင်းဆွေးနွေးမှုတွေကိုအရေးတကြီးလုပ်ဖို့အတွက်ဝန်ကြီး Blinken ကပြောကြောင်းကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ Kenya သမ္မတ Uhuru Kenyatta နဲ့ဝန်ကြီး Blinken တို့တယ်လီဖုန်းနဲ့ဆွေးနွေးပြီးချိန်မှာအခုလို American နိုင်ငံရဲ့ဌာနကကြေညာချက်ထုတ်ပြန်လိုက်တာပါ။တောက်ကြနေတော့ကတော့ Ethiopia အစိုးရနဲ့ဆက်နွှဲနေတဲ့ Fana အတန်းနဲ့ဌာနကဝန်ကြီးချုပ်အဘီဟာနိုင်ငံအရှိအဖျားမှာတီဂရီတပုံးလေးနဲ့တိုက်ခိုက်နေတဲ့ရှင်တန်းစစ်မျက်နှာကိုရောက်နေတယ်လို့သတင်းထုတ်လွှင့်ခဲ့တယ်လို့ဝန်ကြီးချုပ်ကလည်းသူ့ Twitter မှာအလားတူဗီဒီယိုတင်ခဲ့တာပါ။အဘီအစိုးရဟာတီဂရီလက်နက်ကိုင်တပ်ဖွဲ့နဲ့တစ်နှစ်ကျော်ကြာတိုက်ခိုက်နေတာဖြစ်ပြီးဒီတိုက်ခိုက်မှုတွေကနေထောင်နဲ့ချီတေဆုံးခဲ့ရတယ်လို့နေရဆန့်ခွာထွက်ပြေးရသူကတန်းနဲ့ချီပြီးရှိနေတာလည်းဖြစ်ပါတယ်။
နီဂျဲနိုင်ငံအနောက်ဘက်ဒေသမှာပြင်းထန်ရင်နှင်းတစ်ခုနဲ့ပဋိပက္ခဖြစ်ပွားခဲ့ရာကဆန္ဒပြသူနှစ်ဦးထက်မနည်းသေဆုံးပြီး18ဦးဒဏ်ရာရရှိခဲ့တယ်လို့အစိုးရကပြောဆိုပါတယ်။ Islam အစွန်းရောက်တွေကိုအောင်အောင်မြင်မြင်မနှိမ်နှင်းနိုင်မှုဆိုပြီးတော့ကန့်ကွက်ဆန္ဒပြခံရတဲ့ပြင်းထန်စစ်တပ်တွေဟာသတင်းတပတ်အကျော်ဆန္ဒပြသူတွေရဲ့ပိတ်ဆို့တားဆီးခံခဲ့ရတဲ့အိနီဂျင်ဘာကီနာဖာဆိုနိုင်ငံကနေပြီးတော့နီဂျဲနိုင်ငံနယ်စပ်ကိုဖျက်ချော်ဝင်ရောက်လာခဲ့ကြတာဖြစ်ပါတယ်။ပြင်သစ်ကိုလိုနီဟောင်းနိုင်ငံတွေဖြစ်တဲ့နီဂျဲဘာကီနာဖာဆိုနိုင်ငံတွေနဲ့အနောက်အာဖရိကဆဟဲဒေသနိုင်ငံဒေသတွင်းကနိုင်ငံတွေမှာအယ်ခါအီဒါနဲ့ IS စစ်သွေးကြောအဖွဲ့တွေနဲ့ဆက်နွယ်နေတဲ့အစ္စလာမစ်အစွန်းရောက်တွေကိုနှိမ်နှင်းဖို့ရောက်နေတဲ့ထောင်ထဲချတဲ့ပြင်သစ်တပ်တွေပေါ်မကြေနပ်မှုတွေကြီးထွားလာနေပါတယ်။ပြင်သစ်ထောက်ပံ့ပြောရေးစုခွင့်ရှိသူဘိုမိုဂျီပက်စကယ်အန်နီကတော့စန္ဒပြသမားတွေကစစ်ကားတွေကိုလူရဲဖျက်ဆီးဖို့နဲ့သိမ်းပိုက်ဖို့ကြိုးပမ်းတဲ့အတွက်ပြင်သစ်တပ်ဖွဲ့နဲ့နိုင်ဂျီးရီးယားတပ်ဖွဲ့ဝင်တွေကစန္ဒပြသမားတွေကိုတတိပေးပစ်ခတ်ခဲ့တယ်လို့ပြောဆိုပါရယ်ထိခိုက်သေးခြင်းမှုတွေနဲ့ပတ်သက်လို့တော့အတိပြုညှဉ်းဆန္ဒမျိုးမရှိပါဘူးအတိပြုတာညှဉ်းဆန္ဒမရှိပါဘူးနီဂျဲပြည်ရဲ့ဝန်ကြီးကတော့စန္ဒပြသူနှုတ်သေးဆုံးပြီး18ဦးဒဏ်ရာခဲ့တဲ့ဖြစ်ရအတွက်စိတ်မကောင်းပဲထိတ်လန့်တုန်လို့အကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် COVID ကရောဂါထိန်းချုပ်ရေးကန့်သတ်မှုတွေကြောင့်ခုနလနီးပါးပိတ်ထားတဲ့တရုတ်မြန်မာနယ်စပ်ဂိတ်နှစ်ခုဖြစ်တဲ့ကျင်ဆန်းကြော့ဂိတ်နဲ့ချင်းရွှေဟော်ဂိတ်တွေကိုကုန်စည်ကူးသားရေးအတွက်ပြန်ဖွင့်ပေးလိုက်ပြီလို့တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမူဆယ်နဲ့ခုနမိုင်လောက်အကွာကျင်ဆန်းကြော့နယ်စပ်ဂိတ်မှာတောက်ကြနေကကုန်စည်တွေအပြန်အလှန်တင်ပို့တာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်မှာဧပြီလကလေးကပိတ်မိနေတဲ့ကုန်ကားတွေထဲမှာဆိုင်းပေါင်း8သိန်းလောက်ရှိတယ်လို့မူဆယ်မြို့ကမြန်မာဆန်ကုန်တယ်များအတန်းဒုဥက္ကဋ္ဌဦးမင်းသိန်းကိုကိုကာပြီး AFP သတင်းမှာဖော်ပြပါတယ်။တရုတ်ဘက်ကတော့လာမဲ့သတင်းပတ်ထဲမှာ truck ကအဆင့်ရဲ့ဂူတဲ့ပိုးသွားခွင့်ပြုမယ်လို့ပြောပါတယ်။ရှမ်းပြည်နယ်နဲ့တရုတ်နိုင်ငံခြားကနေဆက်ဂိတ်တစ်ခုဖြစ်တဲ့ချင်းရွှေဟော်ဂိတ်ကိုလည်းကုန်စည်ပို့ဆောင်ရေးအတွက်တောက်ကြနေမှာပြန်ဖွင့်ပေးခဲ့တယ်လို့ရန်ကုန်တရုတ်တန်ရုံကပြောပါတယ်။ဒါအပြင်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးပုံမှန်ပြန်ဖြစ်ဖို့အတက်နိုင်ဆုံးစူးစမ်းနေတယ်လို့လည်းတန်ရုံ Facebook စာမျက်နှာမှာကုန်ကားတွေရဲ့ပုံနဲ့အတူတင်ထားတာပါ။နေဆက်ဂိတ်တွေကိုပိတ်ထားတာဟာမြန်မာစိုက်ပျိုးရေးထောက်ကုံတင်ပို့မှုကဏ္ဍကိုအကြီးအကျယ်ထိခိုက်စေတာဖြစ်ပြီးအဲ့ဒီကဏ္ဍကရတဲ့ဝင်ငွေဒေါ်လာတန်းရာနဲ့ချီကိုဆုံးရှုံးစေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလရက်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေနဲ့ကိုဗစ်ကာယောဂါကြောင့်စီးပွားရေးလုပ်ငန်းတွေအကြီးအကျယ်ထိခိုက်နေတာဖြစ်ပါတယ်။မြန်မာဘက်ကပင်လယ်ဆာအထူးအနေနဲ့ဆန်ကုန်တရုတ်ပြည်ကိုအဓိကတင်ပို့တယ်လို့တရုတ်ဘက်ကလျှက်စစ်ပစ္စည်းဆေးဝါးနဲ့ဆောက်လုပ်ရေးပစ္စည်းတွေပြန်တင်သွင်းပါတယ်။နေဆက်ကုန်သွယ်ရေးဂိတ်တွေပိတ်ထားတဲ့အတွက်နေဆက်မြို့တွေမှာနေထိုင်တဲ့မိသားစုတွေစားဝတ်နေရေးကြက်တဲနေကြတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မြေရောက်ယထာပူရာယုံတခုမှာလွန်ခဲ့တဲ့ဇူလိုင်လကတည်းကဇူလိုင်လတည်းကမြန်မာအမျိုးသမီးတူတည်ဆုံခဲ့တဲ့လူရဲမှုနဲ့ပတ်သက်ပြီးတန်တရားရှိသူကိုဖမ်းဆီးထားကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါရယ်အသက်53နှစ်အရွယ်ဒေးဗစ်ရောဘင်ဆန်ဆိုသူကိုလူသားမှုလူသေးမှုတွေနဲ့တောက်ကြနေတဲ့ကောင်ဖမ်းဆီးထားခဲ့တာလို့နယူးယောက်ရဲတပ်ဖွဲ့ကစနေနေ့မှာထုတ်ပေါ်ပြောဆိုပါရယ်အသက်58နှစ်အရွယ်ဒေါ်တန်တန်ထွေးအာပီကတဲ့ဇူလိုင်လ18ရက်နေ့တော့နယူးယောက်မြို့တော်မဟန်တန်တရုတ်တန်းမှာရှိတဲ့မြေရောက်ယထာဘူရာယုံမှာတားဖြစ်သူနဲ့လမ်းလျှောက်လာစဉ်တားဖြစ်သူရဲ့ကြောပိုးအိတ်ကိုလူရက်ခံရချိန်မှာဒေါ်တန်းတန်းထွေးဟာလေကားကနေလိမ့်ချခဲ့ပြီးတဲ့နောက်ဒဏ်ရာရရှိခဲ့တဲ့အတွက်ရဲအတော်ကြာသတိလစ်မြေမျောခဲ့ပြီးနောက်ဆုံးမှာကွယ်လွန်သွားခဲ့ပါတယ်ဒေါ်တန်းတန်းထွေးဟာလွန်ခဲ့တဲ့3နှစ်ကျော်ကမြန်မာနိုင်ငံကနေ အမေရိကန်ပြည်ထောင်စုကိုရောက်ရှိလာခဲ့တာဖြစ်တယ်လို့ပြီးခဲ့တဲ့ဇူလိုင်လအတွင်းကမိသားစုကပြောဆိုတာကို WABC ရုပ်မြင်သံကြားကဖော်ပြခဲ့ပါတယ
်။ရုရှားနဲ့တင်းမာမှုတွေပေါ်ပေါက်နေတဲ့ယူကရိန်းနယ်စပ်မှာရောက်နေတဲ့တပ်ဖွဲ့တွေကတိုက်ပွဲတွေဖြစ်လာမဲ့အရေးကိုကြိုတင်ပြင်ဆင်နေကြပါတယ်။ယူကရိန်းနိုင်ငံထဲထောင်ပေါင်းချီတဲ့ရုရှားတပ်တွေဝင်တိုက်မြင်ဆိုရင်ပြန်ပြီးခုခံဖို့အသင့်ရှိတယ်လို့ရုရှားလိုလာတဲ့ခွဲထွေသမားတွေရှိတဲ့နေရာနဲ့တိတ်မဝေးတဲ့ဂရုချင်းနဲ့မှနေရာယူထားတဲ့ယူကရိန်းစစ်သားအလက်ဇန္ဒားကwriters တရင်ဌာနကိုပြောပါတယ
်ကဲ если будет наступление то есть обороняться нас есть чем то есть уже подготовлены
တကယ်လို့တိုက်ပွဲဖြစ်လာပြီဆိုရင်ခုခံကာကွယ်ရမှာဖြစ်တဲ့အတွက်တည်တည်ချာချာပြင်ထားကြောင်းနဲ့တနေ့တဲ့တနေ့အသင့်ဖြစ်လာနေသလိုပြဿနာမရှိဘဲပြန်ပြီးတိုက်နိုင်တဲ့အပြင်ဘာမှလည်းမကြောက်ဘူးလို့ပြောပါတယ်ယူကရိန်းနဲ့ဆက်မနေရာယူထားတဲ့တပ်သား 9,200 ကျော်ပါတဲ့ရုရှားတပ်တွေဟာယူကရိန်းကို January လကုန်ဒါမှမဟုတ် February လဆန်းလောက်မှာဝင်တိုက်ဖို့ပြင်နေတယ်လို့ယူကရိန်းထောက်လိုက်ရေးကပြီးခဲ့တဲ့သတင်းဖတ်တုန်းကပြောပါတယ်။ဒါပေမဲ့ရုရှားဆိုတော့ဒါဟာသတင်းမှားလို့တုံ့ပြန်ပါတယ်။ NATO မဟာမိတ်အဖွဲ့မှဝင်ရောက်ချင်တဲ့ယူကရိန်းကရုရှားဆိုတာယူကရိန်းအရှေ့ပိုင်းမှာ2014ခုနှစ်ခရဲကစပြီးတိုက်ခိုက်နေတဲ့ခွဲထွက်ရေးသမားတွေကိုထောက်ခံပံ့ပိုးပေးနေတယ်လို့အပြစ်တင်ပါတယ်။ရုရှားကတော့ယူကရိန်းဟာခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့နယ်မြေကိုအင်အားသုံးပြီးတော့ပြန်ပြီးသိမ်းပိုက်ချင်နေတယ်လို့တန်ပြန်ရှိကြောင်းပြောပါတယ်။ဒါပေမဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ယူကရိန်းမှာဒါမျိုးအစီအစဉ်မရှိကြောင်းနဲ့ယူကရိန်းမှာဟာယနေ့တိုးမှပါဝင်ရေးကြိုးပမ်းချက်ကိုလက်မခံတဲ့ရုရှားရဲ့စိုးရိမ်ကြောင်းပြသမှုတစ်ခုလို့ပြောပါတယ
်။ဟောင်ကောင်စန္ဒပြောက်ပွဲတွေအကြောင်းရိုက်ကူးထားတဲ့မှတ်တမ်းရုပ်ရှင်ကိုထိုင်ဝမ်နိုင်ငံမှာချီးမြှင့်တဲ့ Golden Horse Award ရုပ်ရှင်ဆုရရှိသွားပါတယ်။ Golden Horse Award ရုပ်ရှင်ဆုဟာ American Oscar ဆုလိုပဲလူသိများတဲ့တရုတ်ရုပ်ရှင်ဆုဖြစ်ပါတယ်။ငါတို့ခရက်ဒေါ်လန်ရေး Revolution of Our Time လို့အမည်ပေးထားတဲ့ဒီမှတ်တမ်းရုပ်ရှင်ကို Kiwi Chaw ကရိုက်ကူးခဲ့တာဖြစ်ပြီးအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုအဖြစ်ရရှိခဲ့ပါတယ်။ဒီရုပ်ရှင်ကိုဖန်တီးထုတ်လုပ်နေစဉ်သူအကြိမ်ကြိမ်ငိုခဲ့ရခဲ့တယ်လို့ Mr. Chaw ကပြောဆိုပါတယ်။သူ့ရဲ့ရုပ်ရှင်ထဲမှာ2019ခုနှစ်ကဆန္ဒပြပွဲတွေအတွင်းဆန္ဒပြသူတွေရဲ့လှုပ်ရှားမှုတွေအပါအဝင်ရဲတွေနဲ့ဆန္ဒပြသူတွေပဋိပက္ခဖြစ်ခဲ့တာတွေကိုလည်းဖော်ပြထားပါတယ်။သူရဲ့မှတ်တမ်းရုပ်ရှင်ဟာဟောင်ကောင်ရဲ့ဒီမိုကရေစီလှုပ်ရှားမှုကိုဆက်လက်ရှင်သန်ဖို့အထောက်အကူဖြစ်လိမ့်မယ်လို့ယုံကြည်တယ်လို့ Kiwi Chaw ကပြောဆိုပါတယ်။ဒီဇာကားကိုတော့ဒီနှစ်ပြည်သင့်နိုင်ငံခိန်းရုပ်ရှင်ပွဲတော်မှာလည်းမထင်မှတ်ပဲထည့်သွင်းခံရပါတယ်ခင်ဗျာ
။ VOA မနက်ခင်းရေဒီယိုအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။အင်ဒိုနီးရှားနိုင်ငံကကျွန်းတကျွန်းမှာစွန့်ပစ်ခံရတဲ့မြန်မာရေလုံသား၁၀ယောက်ဟာပြန်လည်လွတ်မြောက်လာတာတစ်နှစ်ကျော်ရှိလာတဲ့အချိန်အထိနေရပ်ပြန်ရေးအခက်အခဲကြုံနေရဆဲဖြစ်ပါတယ်။ငါးဖမ်းတင်ပေါ်မှာတစ်နှစ်လောက်အလုပ်လုပ်ခဲ့ပေမဲ့လစာမပေးဘဲစွန့်ပစ်ခံခဲ့ရတဲ့သူတွေကိုအလုပ်သမားရဲ့ကူညီလှုပ်ရှားသူတွေကကယ်ဆယ်ခဲ့ပေမဲ့အခက်အခဲတွေဆက်လက်ရင်ဆိုင်နေရတဲ့အခြေအနေတွေကိုထိုင်းနိုင်ငံမှာအခြေစိုက်ပြီးမြန်မာအလုပ်သမားအရေးဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ကဗီဒီယိုမှတ်တမ်းတစ်ခုကိုစနေနေ့ပါပဲထုတ်ပြန်လိုက်ပါတယ် FED ညွန်ကြားရေးမှူးဦးထူးချစ်နဲ့ကိုတိုင်ခန်းစားရတဲ့ရေလုံသားတူကိုဆက်သွယ်မေးမြန်းပြီးကိုဇော်မိုးကျော်ကတင်ပြထားပါတယ
်ဟုတ်ကဲ့ကိုထူးချစ်ခင်ဗျအင်ဒိုနီးရှားမဒေးကျွန်းမှာတောင်းတင်နေတဲ့မြန်မာရေလုံသားတွေနဲ့ပတ်သက်တဲ့သတင်းမှတ်တမ်းဗီဒီယိုစတင်နေကြားပါတယ်ဘလို့အချက်အလက်တွေတင်ပြထားပါတယ်ခင်ဗျ
ကျွန်တော်တို့ ਨੇ ဟိုပူတွဲဆောင်ရွက်နေတဲ့နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်တို့ဒီအင်ဒိုနီးရှားမှာရှိတဲ့အင်ဒိုနီးရှားအလုပ်သမားတမကတွေနဲ့ကျွန်တော်တို့ချိတ်ဆက်ဆောင်ရွက်မှုနဲ့ဒီနောက်ဆုံးအခြေအနေနောက်တစ်ခုကတော့ဟိုလေသားတွေပေါ့မြန်မာနိုင်ငံကိုပြန်လို့ရအောင်ဘယ်လိုပြန်မလဲအဲ့ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါရုပ်သံမှတ်တမ်းလေးပါကျွန်တော်တို့ဒီ5မိနစ်စာတော့ကျွန်တော်တို့လုပ်ထားတာရှိကျွန်တော်တို့ရဲ့ဒီ migrant တိုင်းကျွန်တော်တို့ online ကလည်းတွေ့မယ်နောက်ပြီးတော့ Burma VJ ကလည်းကျွန်တော်တို့အဲ့ဒါဆင့်မှာပေါ့
သူတို့နဲ့ဘယ်လိုစပြီးအဆက်အသွယ်ရခဲ့တာလဲခင်ဗျ
ကျွန်တော်တို့အစောပြောတဲ့ migrant time ပေါ့ကျွန်တော်တို့ရဲ့ online ကနေပြီးတော့ကျွန်တော်ပေါ့တိုက်ရိုက်ဆက်သွယ်လာတယ်သူတို့ရဲ့ Viber ကနေခေါ်ကျွန်တော်ခေါ်လာတယ်ကျွန်တော်တို့နဲ့ video call တွေလည်းအချင်းချင်းပြောတယ်ပြောပြီးတော့ဒီမှာဒီ ILO ပေါ့ကျွန်တော်စာနဲ့ report လေးတစ်စောင်ကျွန်တော်ရေးပါတယ်မြန်မာဒီမာတို့ကလောက်အရှာဝေး agency ကသူတို့ဘယ်လိုမျိုးလိန်ခဲ့တဲ့အကြောင်းနောက်ဖြေပေါ်မှာဘယ်လိုနေရတဲ့အကြောင်းနောက်သူတို့ရဲ့ password တွေကို Indonesia လောက်အရှာဝေး agency တခုကတင်ထားတဲ့ဟာတွေပေါ့အဲ့ဒါလေးနဲ့ပတ်သက်ကျွန်တော် report လေးတစ်စောင်လုတ်ပါတယ်လုတ်ပြီးတော့မှကျွန်တော်တို့ ILO ကိုကျွန်တော်တို့ကပို့တာပေါ့ကျွန်တော်တို့ဒီအင်ဒိုနီးရှားမှာရှိတဲ့အလို့သမားတမကဖွဲ့တွေကတော့ဟိုစားရေးတောက်ရေးကိစ္စတွေစီစဉ်ထားပြီးရဲ့နောက်တို့သွားဖို့လာဖို့ကိစ္စတွေကအစကျွန်တော်တို့စတင်ပြီးတော့ဆောင်ရွက်နေပါကြအခုလောလောဆယ်
နောက်ပြီးသူတို့မှာနိုင်ငံကူးလက်မှတ်တွေလည်းတင်ခံထားရတယ်ဆိုတော့အခုနောက်ဆုံးသူတို့မြန်မာနိုင်ငံကိုပြန်နိုင်ရေးအခြေအနေဘယ်လိုရှိပါလဲခင်ဗျာ
မြန်မာအစိုးရနဲ့ကျွန်တော်တရားကျွန်တော်တို့ဆက်သွယ်ဆောင်ရွက်မှုကမရှိသေးတော့မြန်မာပြည်ထဲကပေါ့နော်ဒီအချို့ဖွဲ့စည်းတွေကိုအကူအညီတောင်းပြီးတော့ကျွန်တော်တို့ဒီကလေးတွေပြန်လို့ရအောင်ကျွန်တော်တို့ပေါင်းလုပ်နေတာရှိတယ်ခီးစေကိစ္စကကျွန်တော်တို့အနေနဲ့ဝိုင်းကူညီဆောင်ရွက်ပြီးလို့ဖြစ်နိုင်ပေမဲ့လည်းအစိုးရပြောတဲ့ခီးသွားလက်မှတ်ကိစ္စပေါ့ဒီက passport ကိစ္စကတော့အဲ့အတွက်ကိုကျွန်တော်တို့ကလည်းဆိုးရိမ်မှုရှိတယ်အခုကလည်းတိတဲ့အတိုင်းပဲဒီအစိုးရကလည်းကျွန်တော်ရှိမှနှစ်ခုဖြစ်နေတော့ဘယ်အစိုးရကနေပြီးတော့ကူညီဆောင်ရွက်မလဲဆိုတာကကျွန်တော်တို့ပြောလဲတာဟိုတအားကြီးမားတဲ့စင်ကုန်မှုလိုမျိုးဖြစ်နေပါတယ်မလို့ဆိုတော့
ကိုထုချစ်ပြောဆိုသွားတာပါမြန်မာရေလုံသားတွေကိုတစ်နှစ်လောက်ဆက်လေတစည်းကနေတစည်းပြောင်းအလုတ်ခိုင်းခဲ့ပြီးနောက်ဆုံးမဒေးကျွန်းမှာထားသွားခဲ့ပါတယ်မြန်မာအလုတ်ပွဲစားတွေဘက်ကရောအင်ဒိုနီးရှားအလုတ်ပွဲစားတွေဘက်ကပါလာရောက်ကူညီခြင်းမရှိဘဲတရုတ်ငါးဖမ်းကုမ္ပဏီထံကနေပတ်စံမရတဲ့အတွက်ဆိုကသူတို့ကိုဂရီပေးထားတဲ့တစ်လကိုဒေါ်လာ350ဆိုတာနှစ်လလောက်ပဲရပြီးတော့နောက်ထပ်မရတော့ဘူးလို့ပြောဆိုခဲ့ပါတယ်ငါးဖမ်းလေပေါ်မှာဒုက္ခမျိုးစုံခံစားခဲ့ရတယ်လို့ကိုယ်တိုင်တွေ့ကြုံခဲ့ရတဲ့မြန်မာရေလုံသားကတော့အခုလိုပြောပါတယ်
။တရက်ကိုအနည်းဆုံး19နာရီလောက်လောပါတယ်အနည်းဆုံး။ကျွန်တော်တို့အဲ့ရှင်9နာရီလောက်ပဲပြည်တယ်ဟော။အစားအသောက်ဆိုလည်းတော့ကောင်းကောင်းမစားရဘူး။ရေဆိုလည်းဒီလိုမျိုးဒီအဝါရောင်တောင်းနေတာဟုတ်ရေဆိုလည်းတော့ရရုပ်တွေကတော့အနည်းဆုံးကောင်းစားတာပေါ့ရေဆိုလည်းရေတန့်မှတောင်းတာပေါ့သူတို့ကတော့
။ဟုတ်ကဲ့ရိုက်တာနှစ်တာနှိပ်စက်တာမျိုးတွေရှိပါလား
။သူတို့အလုတ်ခိုင်းလိုက်တော့ဘာလို့ကိုယ်နားမလဲလို့ဒီလိုမျိုးရက်ကြည့်တာတော့ဘာလို့ဆိုအနည်းဆုံးအင်းငါးနေနဲ့ပြစ်ပေါက်တာတော့ဒီရှီတောင်းနဲ့ပိတ်ကန်တာတော့ဘာမျိုးတော့ရှိနေမကောင်းနဲ့အနာမပြေဘူးသူတို့ကနေမကောင်းရင်ထမင်းမစားရဘူးဟောကျွန်တော်တို့ဒီအလုတ်လုံးမှာထမင်းစားရတာပေါ့သူတို့လည်းအလုတ်မလုံနိုင်တဲ့နေကိုထမင်းမကျွေးဘူ
းဒီငါးဖမ်းလေတွေကဘယ်သူတွေပိုင်တာလဲခင်ဗ
ျငါးဖမ်းစစ်လျာဟောတရုတ်တွေပိုင်တဲ့လေပါဗျထိုင်ဝမ်လို့တော့ပြောတာပဲဒီမြန်မာအေဂျင့်တွေကတော့
မြန်မာနိုင်ငံဘက်ကအလုတ်ရှာပေးတဲ့ကုမ္ပဏီဒီအလုတ်ပွဲစားကုမ္ပဏီကဘယ်ကုမ္ပဏီလဲခင်ဗျ
မြမကောင်းလာမြမကောင်းလာမင်္ဂလာတောင်းညွန်းမင်္ဂလာသိန်းတင်79လာ2089လာတိုင်းနေမှာ21တိုင်းနေမှာ21အဲ3လာအေဂျင်စီကထွက်လာတာပေါ့
အခချင်းငွေဘယ်လောက်ပေးခဲ့ရလဲ
အခချင်းငွေဟာပေါ့ကျွန်တော်တို့9သိန်းအဲ့ဒါပြီးတော့ဒီဟိုလာစားဖြစ်တာဟို1000
အခုဒီညီလင်းတဲ့သူဘယ်နှယောက်ရှိနေလဲခင်ဗ
ျကျွန်တော်နဲ့အတူ10ယောက်ပေါ့ကျွန်တော်ကတော့မြန်မာနိုင်ငံရခိုင်ဒေသပေါ့ရခိုင်ဒေသတန်းတော့ရအာတခြားဒီမှာပါတဲ့လူတွေကဒီရှမ်းပြည်နယ်ရတဲ့ရှိတယ်ဒီမကွေးရလည်းပါတယ်အေယာဝတီတိုင်းရလည်းပါတယ်ဒလားလည်းပါတယ
်မြန်မာနိုင်ငံဘက်ကရောကူညီတာရှိပါသလား
တိုင်းရင်းကတော့သူတို့ကူညီမယ်ဆိုပြီးတော့အဲ့လိုမျိုးတော့ကျွန်တော်တို့ဒီ passport ပုံလေးလမ်းတောင်းတော့ရှိတယ်မနေ့က
ညီလေးနာမည်ဘယ်လိုခေါ်လဲဘာကြောင့်အလုတ်ထွက်လုတ်ဖြစ်တာလဲနောက်မြန်မာနိုင်ငံကအလုတ်ရှာနေတဲ့လူငယ်တွေကိုဘာပြောချင်လဲ
ကျွန်တော်နာမည်ကျော်ဖြိုးဝေပါမြန်မာသားတတိယနေပါတောင်ကုန်းကောလေးပါဘာကြောင့်လဲဆိုတော့အဓိကကတော့ဒီအလုတ်ကရှားပါမှုနဲ့ဒီငွေကြေးပြဿနာပေါ့နော်ဆိုတော့ကျွန်တော်တို့အင်ဂျင်ပြင်ရှင်တော့ပေါ့နော်နောက်ကျွန်တော်တို့လိုတင်မောလိုက်မှာဆိုရင်တော့ဟိုမျိုးစီရှုပြီးတော့ကောင်းမွန်စုံစမ်းပြီးတော့လိုက်ကြပေါ့အတိအကျဖြစ်မှာလားကျွန်တော်တို့တော့ပြောနေမပြောင်းအတတ်နိုင်ဆုံးခြောက်ကြပါလို့ပြောရှင်တယ
် VOA American အတန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်လွင့်ပေးနေပါတယ်အခုတကားမြန်မာနိုင်ငံတဝမ်းကလူအခွင့်ရေးအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့မွန်ပြည်နယ်အတွင်းစစ်ကောင်စီတပ်ဖွဲ့တွေကတရားမဲ့ဖမ်းဆီးမှုတပ်ဖြတ်မှုတွေကျူးလွန်နေတဲ့အကြောင်းနားဆင်ကြရမှာပါဒီအစီအစဉ်ကို Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စံ podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero တဲကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မွန်ပြည်နယ်မှာစစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေကလူအခွင့်အရေးချိုးဖောက်ပြီးမတရားဖမ်းဆီးမှုတပ်ဖြတ်မှုတွေကိုဆက်လက်ကျူးလွန်နေဆဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အခုလိုပြုမှုတွေဟာစစ်တပ်အတွက်နာမည်ဆိုးနဲ့ကြော်ကြားနေတဲ့လုံဆောင်နေကြအပြုမှုတွေလည်းဖြစ်ပါတယ်။ဒီဆောင်မှာအပြည့်စုံကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Moon News Agency ကဆက်လက်တင်ဆက်ပေးသွားမှာပါ
။ ကျမမောင်လေးရဲ့အလောင်းကိုကျမဖွင့်ကြည့်ခဲ့တယ်။တနက်တန်ရာ၅ချက်ထိထားတယ်။ရင်ဘတ်မှလည်းထိထားတယ်။အမှုဖွင့်ရင်လည်းဘာသူမှလည်းမဖွင့်ပါဘူး။ကို့မျိုးမှကောင်းကောင်းအတုပချချင်လို့အလောင်းသွားတောင်းတာရဲကမပေးဘူး။ရေမျိုးပရဟိတဖွဲ့စီစဉ်တဲ့တကြိုဖို့တောင်းဆိုတာလည်းသူတို့မပေးဘူးအတုပချဖို့အနာပိုင်ဘက်ကအားလုံးစီစဉ်ထားပြီးသားဒါပေမဲ့ကုန်ကြဆိတ်အားလုံးကျမတို့ကငွေရှင်းပေးခဲ့ရတယ
်မောင်ရဲနိုင်ဦးရဲ့အမဖြစ်သူကပြောပြခဲ့တာပါဒေဆုံသွားတဲ့အသက်28နှစ်အရွယ်မောင်ရဲနိုင်ဦးကစက်တင်ဘာလ28ရက်နေ့ကရေမျိုးချောင်းကောင်ကရာပေါ်မှာတရားဂိတ်လုံခြုံရေးအဖွဲ့ရဲ့ပြစ်ဒဏ်ခံခဲ့ရတာပါသူကထိုင်းနိုင်ငံမှာအလောလောကင်နေစဉ်စကားအပြောအဆိုပုံမှန်မဟုတ်တော့ဘဲစိတ်ဝေဒနာခံစားနေရတဲ့အတွက်ကြောင့်မိဘဆွေမျိုးတို့ရှိတဲ့မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းမှာရှိတဲ့ခေါဆာမျိုးမှာဆေးကုသခံယူဖို့အတွက်စက်တင်ဘာလ25ရက်နေ့ကပြန်လာခဲ့တာဖြစ်ပါတယ
်
သူကစိတ်ဝေဒနာခံစားနေရတာဆေးကုသဖို့အတွက်ပြန်ခေါ်လာတာတရနှစ်ရက်ဆိုရင်ဖုန်းကြည့်ဖို့ပို့ပဲအဲ့ဒီနေ့ကသူကိုရဝဲမယ်ဆိုပြီးအိမ်ကနေမနက်9နာရီလောက်မှထွက်သွားတာသူ့စီမှာလက်ကင်ဖုန်းတစ်လုံးနဲ့မှတ်ပုံတင်ပဲပါသွားတယ်ခေါ်စာကနေရေးမျိုးအထိလမ်းလျှောက်သွားတယ်ဆိုတာမြင်တဲ့လူတွေကပြောပြမှသိရတယ
်အိမ်နေရတရားလုံခြုံရေးအဖွဲ့ကလူတအူးကိုစစ်ဆေးမေးမြန်းပြီးရိုက်နှက်တန်နဲ့ငိုယိုတန်ကိုကြားမိတယ်လို့တရားနီးမှာရှိတဲ့အမိမဖော်လို့တဲ့ပြည်သူတအူးကပြောပါတယ်မြန်မြန်တက်တဲ့ပြောပြချက်တွေကိုသူအမအပြန်ပြောပြထားတာကတော
့
သူ့ကိုလူသုံးဦးကဝိုင်းရိုက်တော့ပြေးတယ်ပေါ့ပြေးတော့တနက်နဲ့ပြစ်တယ်ငါးချက်တောင်မှသူ့စီမှာမှတ်ပုံတင်တဲ့ဖုံးပဲပါသွားတယ်ဘာလက်နဲ့မှလည်းမပါဘူးကျမမောင်လေးချောင်းတောင်တရားမှပြစ်တက်ခံရလို့ဒေတော်ပြီဆိုတာရဲကလာကြောင်းကြတယ်
အခုလိုစိတ်ကြမ်းမှရေမကောင်းသူတို့အသက်ခံလိုက်ရတဲ့သတင်းတွေကမွန်ပြည်နယ်မှာတော့လူပြောများခဲ့ပါတယ်။အာဏာပိုင်တွေဘက်ကထုတ်ပြန်ထားတဲ့သတင်းအရကတော့သူတို့လုံခြုံရေးဂိတ်တာဝန်ရှိသူတွေစစ်ဆေးနေချိန်မှာလှည့်ပြေးလို့တနက်နဲ့ပြစ်တယ်လို့ရေးသားဖော်ပြခဲ့တဲ့အပြင်အဲ့ဒီကောင်လေးရဲ့ကြောပိုအိတ်မှာကိုလုံးကြီးတနက်တလက်ပါတယ်လို့လည်းရေးသားဖော်ပြထားတာရှိပါတယ်။ဒါပေမဲ့တရားနာမှာရှိတဲ့နေအိမ်တက္ကစီတမားတွေရဲ့ပြောပြချက်အရရဲနိုင်ဦးရဲ့အသက်ခံရတဲ့နေကတော့ဖမ်းဆီးပြီးလက်ထိုက်ခတ်ပြီးမှတတ်လိုက်တယ်လို့ပြောကြပါတယ်။ပြီးတော့သူ့စီမှာဖုံးတစ်လုံးနဲ့မှတ်ပုံတင်တစ်ခုပဲပါလာတယ်လို့ပြောကြပါတယ်။ချောင်းနံကရာပေါ်မှာအနာသိမ့်ပြီးတဲ့နောက်ပိုင်းမှာရဲတွေကလုံခြုံရေးယူထားပေမဲ့နောက်ပိုင်းမှာတော့စစ်သားတွေပါဝင်လာကြပါတယ်။စတင်ဘာလတတိယပတ်အတွင်းညနေပိုင်းတရားပေါ်မှာပုံကွဲမှုဖြစ်ပေါ်ခဲ့ပြီးလုံခြုံရေးတွေပုံမှုတင်ကြထားပါတယ်။အဲ့ဒီပောက်ကွဲပြီးညဘက်မှာလည်းတရားအောက်မှာဖြတ်တန်းသွားလာသူအမျိုးသားတဦးရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ဒေဆုံးခဲ့ရပါတယ်။ရဲတပ်ဖွဲ့ဝင်တွေကတော့အဆိုပါအမျိုးသားဟာလုံခြုံရေးကင်းရှိတဲ့တရားထိုက်ကိုလက်ပစ်ပုံးဖြင့်တိုက်ခတ်ခဲ့တာကြောင့်ပြစ်တက်ခဲ့တယ်လို့ပြောကြားခဲ့ပေမဲ့ရဲမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတော့အဆိုပါအမျိုးသားဟာ PDF ဖွဲ့ဝင်မဟုတ်ဘဲအယတ္တာဖြစ်ကြောင်းပြောဆိုထားပါတယ်။ဒီကရားပေါ်မှာအောက်ဂုတ်လလယ်တုန်းကဆိုင်ငယ်သားချိန်မှာမောင်းပြေးခဲ့တဲ့အတွက်ကြောင့်လူတအူအသက်ခံလိုက်ရပါတယ်။မူရစ်ဆေးဝါးတရင်ရရှိထားတယ်လို့ဆိုင်ငယ်သားတာဖြစ်ပြီးအဲ့ဒီဆိုင်ငယ်ထဲမှာမူရစ်ဆေးဝါးတွေ့တယ်လို့လည်းရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ချောင်းနံကရားဟာရဲမျိုးနဲ့ရေးမြွနယ်တောင်ပိုင်းရေးမြွနယ်မြောက်ပိုင်းမှာရှိတဲ့ကျေးရွာပေါင်း90နီးပါးတွာလာလွယ်ကူစေဖို့အတွက်ဆက်သွယ်ထားတဲ့တရားသင်းဖြစ်ပြီးဥယျင်ခြံတွေတွာတဲ့လူတွေကတရော်နဲ့တရော်ကူလူတွာလာဖို့အတွက်နေ့စဉ်အသုံးပြုနေရတဲ့တရားသင်းဖြစ်ပါတယ်။ဒါအပြင်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးကိုဆက်သွယ်ထားတဲ့ယထာသန်လန်တရားလည်းဖြစ်တဲ့အတွက်ကြောင့်နေ့စဉ်အသုံးပြုနေကြတဲ့တရားသင်းဖြစ်ပြီးတရားဖြတ်တန်းခကိုတော့ပေးဆောင်ရပါတယ်။တရားကိုည၈နာရီကနေမနက်၅နာရီခွဲအထိပိတ်ထားပါတယ်။နည်းနည်းမှောင်ချင်ရလာပြီဆိုရင်တော့စစ်ဆေးမေးမြန်းတာတွေရှိပြီးမတင်ကဆရာလူတွေကိုတော့ဖမ်းဆီးစစ်ဆေးတာမျိုးရှိတယ်လို့တရားနာကပြည်သူတွေကပြောပါတယ်။တရားပေါ်မှာနေစဉ်ဖြတ်တန်းသွားလာနေသူအမည်မဖော်လို့သူတို့ကတော့
အဲ့ဒီတရားမှာစစ်ဆေးမှုတွေရှိတယ်ပေါ့နော်။ရဲရောစစ်သားရောပဲကားလေးစစ်တယ်စိန်ကဲလေးစစ်တယ်အဓိကသူတို့ဘာကိုစစ်လဲဆိုတာလဲကိုလည်းနားမလဲဘူးအာနာကသူတို့လက်ထဲမှာဆိုတော့သူတို့ဘာလည်းလောက်ငိမ့်ခံနေတာပေါ့ကိုကသူတို့လက်အောက်ကဘီသူတွေဖြစ်နေတယ်ဆိုတော့
လက်ရှိအချိန်ထိကြားပေါ်မှာဖမ်းဆီးခံရတဲ့လူတွေ9ဦးရှိပြီးသေဆုံးသူ2ဦးအထိရှိခဲ့ပါတယ်ညမထွက်ရအမိုက်ကတော့မွန်ပြည်နယ်ဆယ်မြို့နယ်မှာဆက်လက်ထုတ်ပြန်ထားဆဲရှိပါတယ် ။အာနာသိမ့်ပြီးတဲ့နောက်ပိုင်းမွန်ပြည်နယ်အတွင်းမှာလည်းလူခွင့်ရေးချိုးဖောက်မှုတွေဆက်တိုက်ဖြစ်ပေါ်နေပြီးအဲ့ဒီအပေါ်မှာတရားမျှတမှုတစုံတရာမှမရရှိခဲ့တဲ့အပြင်ခံရတဲ့လူကခံနေရပြီးကျူးလွန်တဲ့လူတွေကကျူးလွန်မှုတွေဆက်လက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မုံပြင်းနဲ့အပါဝင်နိုင်ငံတော်ဟောင်းမှာလည်းလူခွင့်ရေးဆိုတဲ့စကားလုံးဟာတဖြည်းဖြည်းနဲ့မှေးမှိန်လာသလိုတမန်ပြည်သူတွေတနေ့လောက်တနေ့စားပြည်သူတွေအတွက်အလောက်ကိုင်းခွေလန်နေပါသွားတာကိုတွေ့ရှိလာခဲ့ပါတယ်။ဒီလိုအလောက်ကိုင်းခွေလန်နေပါလာတဲ့အတွက်ကြောင့်နောက်ဆက်သွဲအနေနဲ့ကစောင့်နေခက်ခဲလာပါတယ်။လက်ရှိအနေထားမှာတော့မုံပြင်းနဲ့ဒေသတချို့မှာဆိုရင်မိမိရဲ့ကိုယ်ပိုင်လုပ်ငန်းဖြစ်တဲ့ရဘာအစေးချစ်ဖို့အတွက်ထောက်ခံစာလုပ်ပြီးမှသွားရတဲ့အထိအခွင့်အရေးတွေဆုံးရှုံးနေတယ်လို့ဒေသခံတွေကဆိုပါတယ်။
မနေ့အခွားဘော့တင်းမနေ့အခွားဘော့တင်းထောက်ခံစားဘော့တူတိုင်းကော
အမားတို့မျိုးနေမှာဆိုရင်အစည်းချစ်ဖို့တော့ထောက်ခံစားလုပ်နေရတယ်ထောက်ခံစားမပါရင်သွားလို့မရဘူးကိုချင်ကိုသွားရအောင်မှာပဲလွတ်လွတ်လပ်သွားလို့မရတဲ့အနေအထားမှာရှိနေ
လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေအရဆိုရင်ပြည်မှုတစ်ခုကျူးလွန်ရင်ကျူးလွန်တဲ့သူနဲ့ကျူးလွန်ခံရတဲ့သူရှင်လိုက်ရင်ကျူးလွန်ခံရတဲ့သူပြည်သူလူထုတွေကသာနှိမ့်နှံမှုတွေနဲ့ပြည့်နှက်နေပါတယ်
အခုဖြစ်နေတဲ့ပုံအရဆိုရင်ကျူးလွန်တဲ့သူကအာဏာရရတယ်ကျူးလွန်ခံရတဲ့လူကပြည်သူတွေဖြစ်နေတာဖြစ်လာရင်ဘသူ့ကိုတိုင်းလို့တိုင်းရမှန်းလဲမသိဘူးကိုတိကိုခံအဲ့လိုမျိုးဖြစ်နေတာပြည်သူတွေကမြေစာပင်ဖြစ်နေရတယ်ဘယ်ဘက်ကကြီးကြီးအခွင့်အရေးချိုးဖောက်ခံနေရတယ်ပေါ့လေ
လက်ရှိအနေအထားမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလေလာတုံ့တက်သူတွေကတော့
အနာရထားတဲ့သူကပြည်သူတွေကိုညှဉ်းပန်းနှိပ်စက်နေတာမျိုးမဖြစ်သင့်ဘူးပေါ့နော်အခုဖြစ်နေတဲ့ပုံကအနာရထားတဲ့သူတွေကပဲပြည်သူရဲ့အခွင့်အရေးကိုပြန်ပြီးချိုးဖောက်နေတယ်ဆိုတော့ဒီလိုလူတွေအနာရထားတာသိတော်သလားကျမတို့ကံကျမကိုသူတို့လက်ထဲအထားသိသေးသလားစဉ်းစားသိနေပြီလို့ကျမပြောချင်တယ်
တိုင်းရင်းသားအခွင့်အရေးနဲ့ပတ်သက်ပြီးတော့လေလာသုံးသပ်သူတွေကလည်း
အလေးစွဲလာတန်းတန်းလေအထိကမကြီးတိုက်ဥကဒီ
ပဲဆိုရတဲ့တဲ့ကျွန်တော်ကဟိုအဖူကိလောက်တာကတိုက်တော့စီအောင်တာကလူခွေကိုလေးစားနိုင်တာပါနော်လူတွေရဲ့ဘဝအဖြစ်တည်မှုတွေကိုအသိမှတ်ပြုပါချိုးဖောက်မှုတွေကိုရပ်တန့်ပ
ါကိုရဲနိုင်ဦးတို့မိသားစုဝင်တွေကသူတို့လိုအဖြစ်မျိုးနောက်လူတွေမဖြစ်အောင်လူခွေရေလှောက်ရှားသူတွေအနေနဲ့ပူးပေါင်းပါဝင်ဆောင်ရွက်ပေးလိုကြပါတယ်
အခုလိုအလောင်းပြတ်မရတဲ့အပြင်တကြိုစရိုက်ပါပေးလိုက်ရတာမျိုးကတရားမျှတမှုမရှိဘူးလေဒီလိုအမှုမျိုးနောက်ထပ်မဖြစ်အောင်လူခွေရဲတွေကိုအလေးထားဖို့လိုပါတယ်ဒီလိုခွေရဲချုပ်ပေါက်ခံရသူတွေညော့နေအောင်လူခွေရဲလှောက်ရှားသူတွေပူးပေါင်းပါဝင်ဆောင်ရွက်ပေးဖို့တောင်းဆိုပါတယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုထည့်သွင်းအသုံးပြုထားပါဘူး။ဒို့အတန်ပတ်စင်အတန်လှည့်အစီအစဉ်ကိုဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တင်းနှင်းကိုနေနေမနက်6နာရီကနေ8နာရီတွင်းမှလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုလှူရှင်တွေကပံ့ပိုးပူနီထားပြီးဖောင်ဒေးရှင်းဟီရွန်တဲကတင်ဆက်တာဖြစ်ပါတယ်ဒီအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။847-3748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/ VOA Burmese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voaburmese ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
ဒီ American အသံရဲ့အတန်လွင့်အစည်းအဝေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်အသံထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ32နဲ့49လိုင်းလက်မီတာ190 kHz 1595တို့ကနေလည်းတိုက်ရိုက်ဖမ်းယူအသံနှาศင်နိုင်ပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစည်းအဝေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုတော့အခုဆက်ပြီးဒုတိယပိုင်းအတန်လွင့်အစီအစဉ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။ပြည်ပကဖြစ်ပွားနေတဲ့ဖွံ့ဖြိုးဆဲတိုင်းပြည်တွေကထွက်ပြေးလာတဲ့ဒုက္ခသည်တွေဟာအမေရိကန်နဲ့မက္ကဆီကိုနယ်စပ်ကနေဥရောပတမကနယ်စပ်အထိနိုင်ငံရေးခေါလုံခွင့်ရရှိဖို့အတွက်စောင့်ဆိုင်းနေကြပါတယ်။တချို့နိုင်ငံတွေကဒီဒုက္ခသည်တွေကိုလက်မခံကြဘဲညှင်းဆိုကြပါတယ်။ဒါဟာတရားဥပဒေနဲ့ညီညွတ်ရည်လား။ဒီမိုကရေစီနဲ့လူ့အခွင့်အရေးစံနှုန်းတွေနဲ့ကိုင်းညီပါရည်လား။မြန်မာနိုင်ငံနဲ့ဆက်နွယ်လာတဲ့ရိုဟင်ဂျာပြည်နာကကောဒုက္ခသည်ဆိုင်ရာပြည်နာလားနိုင်ငံသားပြည်နာလားဒီအပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာတရားလွတ်တော်ရှေ့နေဦးသိန်းသန်းဦးနဲ့ဦးတင်မောင်တန်းကဆွေးနွေးတင်ဆက်ထားတာနားဆင်ကြပါခင်ဗျာ
ခေတ်ပြိုင်ကဘာမှာကြုံတွေ့နေရတဲ့စိန်ခေါ်ချက်တစ်ချက်ကတော့ဖွံ့ဖြိုးဆဲတိုက်ပြည်တချို့မှာဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့မတရားမှုတွေကိုနိုင်ငံတကာကကင်တွယ်ရမှာအလွန်ကိုအားနည်းနေတာပါပဲ။အဲ့ဒီအားနည်းချက်ကြောင့်အခြေခံလူ့အခွင့်အရေးတွေပိတ်ပင်ခံနေရရာကပြည်တွင်းစစ်ပွဲတွေဖြစ်ပွားခဲ့ကြပြီးရလကတော့ပြည်တွင်းမှာစစ်ဘေးပြောင်းရွှေ့နေထိုင်သူတွေများလာသလိုနိုင်ငံတကာမှာလည်းဒုက္ခသည်တွေတိုးများလာကြတာပါပဲ။ဥပမာအားဖြင့်အမေရိကန်ပြည်ထောင်စုရဲ့အရှေ့တောင်ပိုင်းကရီဘီယံနိုင်ငံတွေမှာပဋိပက္ခကြောင့်ရောအခြေခံလူ့အခွင့်အရေးတွေကင်းမဲ့တာကြောင့်ရောဖွံ့ဖြိုးတိုးတက်ရေးစီမံအုပ်ချုပ်မှုညံ့ဖျင်းတာတွေကြောင့်ပါတောင်းချီတဲ့လူအုပ်ကြီးဟာအမေရိကန်နယ်စပ်ကိုမိုင်ပေါင်းများစွာခြေရင်းလျှောက်လာခဲ့ကြပါတယ်။အလားတူပဲအာဖဂန်နစ္စတန်၊အီရတ်၊အီရန်၊ဆီးရီးယားနဲ့အာဖရိကကဒုက္ခသည်တွေဟာဥရောပကိုကုန်းတံရေးတံခရီးရှည်နှင်ခဲ့ကြပါတယ်။အီတလီနိုင်ငံရဲ့စိတ်ကမ်းတွေကိုရောက်လာကြတဲ့ဒုက္ခသည်တွေဟာဒီနှစ်အခုချိန်ထိ 9,900 ကျော်နေပါပြီ။မနစ်က 3,200 ပဲရှိခဲ့တာပါ။အဲဒီလိုကိုယ်နိုင်ငံကိုစွန့်ခွာထွက်ပြေးကြရတဲ့အထက်မှာတာနိုင်သူတွေကတော့ငွေကိုခင်းပြီးဥရောပနိုင်ငံတွေကိုရောက်အောင်သွားကြပါတယ်။အာဖဂန်နစ္စတန်ကချမ်းသာတဲ့မိသားစုတစုဟာတာလီဘန်တွေတက်လာပြီးတဲ့နောက်အီရန်နိုင်ငံကိုထွက်ပြေးပြီးအဲဒီကတစ်စစ်တူရကီအဲဒီကတစ်စစ်အီတလီကိုလူချမ်းသာတွေသုံးနဲ့ရွက်လင်ငှားပြီးရောက်ရှိလာခဲ့ကြပါတယ်။ဒီခီးတွေလူကြီးတယောက်ကိုယူရို8500အမေရိကန်ဒေါ်လာအားဖြင့် 9600 ကလေးတယောက်ကိုယူရို4000အမေရိကန်ဒေါ်လာအားဖြင့် 4500 ပေးခဲ့ကြရတယ်လို့ AP သတင်းကဆိုပါတယ်။ပိုလန်ဘယ်လာရုစ်နယ်စပ်မှာလည်းလောက်ကတဲ့2000လောက်ကစောင့်နေကြပါတယ်။ဥရောပနိုင်ငံအတွေအတွင်းမှာအဒီလိုပြောင်းရွှေ့နေထိုင်ဖို့ကြိုးစားကြသူတွေအပေါ်ဆန့်ကျင်အမုန်းပွားလာကြတဲ့ပြဿနာတွေကိုတုံ့တွေ့လာရသလိုနိုင်ငံရေးခေါလုံခွင့်ပေးဖို့ညှင်းဆန်နေကြတဲ့အတိုင်းပြည်တွေကြောင့်ဥရောပသမဂ္ဂအတွင်းစီးလုံးညီညွတ်ရေးကိုလည်းထိခိုက်လာခဲ့ပါတယ်။ခေတ်ပြိုင်ကမ္ဘာကရင်ဆိုင်နေကြတဲ့ဒုက္ခသည်များဆန်ရလူခွေရေးစိန်ခေါ်ချက်တွေအကြောင်းကိုတရားလွတ်တော်ရှေ့နေဦးသိန်းသန်းဦးနဲ့ကျွန်တော်အခုလိုစပြီးမေးမြန်းဆွေးနွေးကြည့်ခဲ့ပါတယ်။ဆရာဦးသိန်းသန်းဦးခင်ဗျာဒုက္ခသည်များဆန်ရနိုင်ငံတကာသဘောတူညီချက်ကိုလက်မှတ်ထိုးထားကြတဲ့နိုင်ငံတွေကိုနိုင်ကိုက EU ထဲဝင်ဖို့ကြိုးစားနေကြတဲ့ဒုက္ခသည်တွေအဝေးမခံမဲနဲ့နေထုတ်တာတွေကိုလည်းချိန်မှများစွာခံခဲ့ကြရပါတယ်။ဦးသိန်းသန်းဦးအနေနဲ့ဘယ်လိုများထင်မြင်ယူဆပါလဲခင်ဗျ။ဟု
တ်ကဲ့ပါခင်ဗျ။ဒါကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာနိုင်ငံတကာသဘောတူညီချက်ပရိုတိုကောကတော့ကျွန်တော်တို့နီးလန်းလို့ပြောရမှာဖြစ်တယ်နော်။ပရိုတိုကောကမှန်တော့တကယ်တော့သူလည်းစာချုပ်ကြီးတစ်မျိုးပါပဲနော်။
ဟုတ်က
ဲ့အောက်ကချက်ကောအဲ့ဒါတော့သူကနီးလန်းနေကိုဖော်ပြရတာပေါ့အဲ့ဒီမှာပါအဲ့ဒီမှာလေခုနစ တရားပြောတဲ့ကြံစည်ရှိရတာပေါ့နော်ဒုက္ခတွေတွေဟာဒုက္ခတွေအခွင့်အရေးတွေလားအခြေခံလူခွေတွေရောမရဘူးလားဆိုတာအဲ့ဒီမှာအဖြေပေါ်ပါတယ်သူကဒုက္ခတွေက6မျိုးလောက်ရှိတာပေါ့ဗျာဆီလေးရှင်ကဒုက္ခတွေပါတယ် IPP တွေပါတာပေါ့အဲ့ဒီမှာပြကသူတို့ရဲ့အဓိကအခြေခံအခွင့်အရေးကတော့၃ခုကဒီ freedom to walk နော်လွတ်လပ်စွာအလုံးလွတ်ခွင့်နော်လွတ်လပ်စွာရှိတာစီဗီလီယန်နေထိုင်ခွင့်ပညာရေးဆိုင်ရာရပိုင်ခွင့်ဆိုတာအဲ့ဒီ၃မျိုးကတော့ကျွန်တော်တို့ကုလသမဂ္ဂအဓိကတည်ထားတဲ့ဒုက္ခတွေရဲ့အခြေခံ၃ခုဖြစ်တယ်အဲ့လိုဖြစ်မကဘဲနဲ့သူတို့ဒီ basic နော် human rights အခြေခံလူ့အခွင့်အရေးကိုသူတို့ရပိုင်ခွင့်ရှိတယ် right to live life နော်ဆန္ဒကိုအကုန်လုံးရပိုင်ပြီးဆုံးဖြတ်ထားပြီးတော့ refugee ဒုက္ခတွေဆိုတဲ့သကားရက်ကိုလည်းကြည့်ကြည့်ကြအသေးပဲကတ်မှတ်တယ်။ဒါပေမဲ့ပြဿနာခုနဆရာပြောတဲ့တကယ်ဖြစ်နေတဲ့အခြေအနေတွေကအဲ့ဒီပြီးနေတဲ့နိုင်ငံတကာအခြေအနေတွေကိုနိုင်ငံတကာဥပဒေတွေကိုပြန်ပေါက်ပြပြီးတော့ကိုယ်နိုင်ငံတကူတည်းကွက်ကွက်ကြည့်ပြီးတော့အခုပြန်ဘယ်လာရုစ်ကိုဖြတ်ပြီးတော့အီအီရတ်ဒီတူဒီဝင်မှုကြိုးစားကြတာတွေကိုနော်ဥရောပနိုင်ငံတွေကလက်မခံဘူး။အဲ့ဒါဆိုရင်ဥရောပမှာအမီးကြီးကိုယ်တိုင်နဲ့ကန့်ကွက်ထားတယ်။အခြေခံလူ့အခွင့်အရေးနဲ့ refugee တွေရဲ့ပြီးကြားအခွင့်အရေးရှိတော့ညာလည်းပဲ။နော်သူတို့ကိုဟို push back လို့ခေါ်တဲ့ပြန်ပို့တဲ့လုပ်ငန်းစဉ်ကဘန်တော့ illegal ပြအခုတွေကတရားမဝင်သို့တော်လည်းတရားဝင်အောင်လုပ်ခဲ့ပြီးပိုလန်လိုနိုင်ငံမျိုးပါဆိုလို့ရှိရင်အဲ့ဒီကို push back ကိုတရားဝင်ကြောင်းတာလီဘန်အတည်ပြုရလို့တော့ရှိနေပြီ
ဟုတ်ပါ
တယ်အဲ့ဒီအတက်ရှိမြန်မာအခြေအနေရ
ဟုတ်တယ်လက်ရှိဒီ democracy နဲ့လူ့အခွင့်အရေးဆိုင်ရာလှုပ်ရှားမှုမှာဒါကတော့ခေတ်ပြန်ကဘာကကြုံတွေ့နေရတဲ့အရေးခင်းနေပေါ့နော်အဲကျွန်တော်တို့တစ်ဖက်မှာလည
်း
မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့အခါမှာစစ်တပ်ရဲ့ပြည်နယ်ရဆက်ဖန်စီမှုတွေကြောင့်ထွက်ပြေးလာကြတဲ့လူတွေကိုလက်ခံမယ်ဆိုပြီးမူဝါဒကျင့်သုံးလာတဲ့နိုင်ငံတချို့လည်းရှိလာပါတယ်အထင်ကြီးအားဖြင့်ပြောရရင်အမေရိကန်နိုင်ငံကအဲ့ဒီမူဝါဒကိုကျင့်သုံးတယ်ဩစတြေးလျနိုင်ငံကမူဝါဒကိုကျင့်သုံးတယ်ဒါပေမဲ့တခြားဥရောပနိုင်ငံကြီးတွေကအဲ့ဒီမူဝါဒကိုကျင့်သုံးဖို့အတွက်တုံ့ဆိုင်နေကြတာကိုလည်းကျွန်တော်တို့တွေ့ကြရပါတယ်ဒီတော့ကမ္ဘာကြီးရဲ့ပြောင်းလဲလာတဲ့အနေအထားပေါ့ဆရာဦးသိန်းသောင်းဦးဘယ်လိုများသုံးသပ်ပါလဲခင်ဗျာ
ကဘာကြီးကပြောင်းလဲလာတာတော့မှန်ပါတယ်ပိုရင်ကြီးလာတယ်ဥပဒေတွေလည်းပဲလိုအပ်ချက်တွေကိုဖြည့်ဆည်းလာတယ်ဆိုတာမျိုးတော့ရှိတယ်ဒါပေမဲ့တစ်ချက်မှာတော့ခုနကယတနာတွေရဲ့စုံချက်ကတော့ကိုကျိုးစည်းဝါပေါ့နော်ဒါကိုကျိုးစည်းဝါဆိုတဲ့ interest ပေါ်မှာအခြေခံတဲ့ခါကျတော့မူရီကိုကိုကျိုးနဲ့ပတ်သက်လာလို့ရှိရင်နှုတ်ဆန်တွေကိုပြစ်တယ်တတ်တဲ့ဟာတွေပဲအစိုးရတော်တော်များများရဲ့ဒလိလို့ဖြစ်တာပေါ့နော်ခုနကဥရောပဒီမှာဖြစ်တယ်ဥရောပသမ္မတကကတတိယဒုက္ခရေးဆိုင်ရာ human rights committee သဘောတူညီချက်တွေရှိပြီးသားအဲ့လိုရှိတော့လည်းပဲအဲ့ဒီထဲမှာပါနေတဲ့နိုင်ငံတွေကိုလိုက်ကအဲ့ဒီဥပဒေတွေကိုမျက်ကွယ်ပြုတာသူတို့နိုင်ငံနဲ့နှာသွားမယ်လို့ယူဆတာစတဲ့အချက်တွေရှိတော့တစ်ဖက်မှာတော့ကိုကျိုးစည်းဝါးနဲ့ရှင်တန်းကြတယ်ဟိုတစ်ဖက်ကနိုင်ငံရေးအရာပြောကြမယ်ဆိုရင်တော့အခွင့်အရေးဆိုတာဒီလိုဟုတ်မှန်တယ်ဒီလိုလမ်းစားသူအခွင့်အရေးသဘောမျိုးသိအောင်ကြီးတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့အဟောစရာကောင်းတာကတရုတ်နိုင်ငံကပါဒီပရိုတိုကောကိုလက်မှတ်ထိုးလာတယ်လို့ကျွန်တော်တို့တွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီရဲ့အဓိပ္ပာယ်ကဘာလဲ2009ခုနှစ်အချိန်တုန်းကဆိုလို့ရှိရင်ဒီနိုင်ငံတကာသဘောတူစာချုပ်ကိုလက်မှတ်ထိုးကြတဲ့နိုင်ငံက80ပတ်ဝန်းကျင်မှာပဲရှိတယ်အခုနိုင်ငံပေါင်း140ပတ်ဝန်းကျင်မှာလက်မှတ်ထိုးလာကြတာကိုတွေ့ရတယ်ဒါကရဲ့အဓိပ္ပာယ်ကနိုင်ငံတွေကအခြေခံလူ့အခွင့်အရေးတွေကိုပို့ပြီးတော့အလေးထားလာတယ်လို့ပြောလို့ရမလား
ဒါတစ်ဆက်တရာစုမှာကြောင်းလဲလာတဲ့စန်တန်ဘူးတွေပေါ့ဒီရင်ကြီးတဲ့လူကဘာကြီးရဲ့စံနှုန်းတွေဒလိတွေကိုပို့တိလာတဲ့အခါကျတော့ပို့ပြီးတော့တိုးတက်လာတယ်ခုနကဒါအံဩစရာပေါ့နော်တရုတ်ပြည်နိုင်ငံမျိုးကဒါဒီလိုပရိုတိုကောကိုဝင်လက်မှတ်ထိုးတယ်ဆိုတာဒါတကယ်ကိုအံဩစရာကောင်းပါတယ်ဘာလို့သူတို့မှာသူတို့ပြဿနာတွေရှိတယ်ဟိုအမှားမှန်ပြီးခဲ့လို့ဝိဇာပြဿနာတို့ချာနဲ့ဟာဒီအဲ့သူအဲ့ဒီအခြေခံတွေအငုံစိတ်တွေနဲ့ပဲသူတို့တုံ့ပြန်နေတာတခုခုမှာဝင်ရက်လိုက်ရင်တို့တန်းစီကိုထိမလားလို့เนาะတို့ဘာထိလာမလားဆိုတော့ကိစ္စနဲ့တို့ရက်ခဲ့တာဖြစ်လို့အဲ့အဲ့လိုနိုင်ငံမျိုးတော့ပါဝင်လက်မှတ်ထိုးလာတဲ့ဆိုရင်ကဘာကြီးရဲ့အနာဂတ်ဟာကောင်းတဲ့ဘက်ကိုကိုတို့လာတယ်ဆိုတာရရှိနေတာပါအဲ့တော့လက်တွေမျက်တွေဒေသဓမ္မလောကကြီးမှာရှိနေတာပဲတို့ရတယ်ကဘာကြီးကပိုးရင်ကြီးလာတယ်ပိုးစည်းလုံးလာတယ်ပို့ပြီးတော့စာနာညှာတာလာတယ်လို့ပြောပ
ါဒုက္ခတွေဆိုတာတခြားနိုင်ငံကနေအေးအေးယူခံရမှာဆိုကျင်တဲ့အတွက်ကြောင့်ဒါနိုင်ငံကိုစွန့်ခွာပြီးတော့ထွက်ပြေးလာကြတဲ့ပုံကိုယ်တွေပေါ့နော်။နော်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာကပြောကြဆိုကြတဲ့အခါတွေမှာဆိုလို့ရှိရင်နိုင်ငံတကာရိုဟင်ဂျာလို့သုံးလုံးနဲ့မြန်မာပြည်ကတော့ဘင်ဂါလီလို့သုံးလုံးနဲ့ခေါ်ဝေါ်ကစပြီးဝိဝါဒကွဲပြားနေကြတဲ့လူမျိုးရှိပါတယ်။အဲ့ဒီလူတွေရဲ့ အခြေခံအခွင့်အရေးတွေကိုပေးရမယ်လို့ကုလသမဂ္ဂကပြောဆိုတဲ့အခါတိုင်းမှာလည်းနားလည်မှုတွေလွဲနေတာတွေ့ရတယ်။ဥပမာအဖြစ်လွတ်လပ်စွာသွားလာခွင့်ပြီးရင်အခြေခံကြတဲ့ကျန်းမာရေးပညာရေးပြီးရင်အလုပ်လုပ်ကိုင်ခွင့်အစရှိတဲ့အခွင့်အရေးတွေကိုရရှိရမယ်လို့ကုလသမဂ္ဂကတောင်းဆိုတဲ့အခါတိုင်းမှာမြန်မာနိုင်ငံနဲ့အငင်းပွားဖွယ်ရာပြဿနာတွေရှိရတယ်။ဘာကြောင့်လို့ဆရာဦးသိန်းတန်းဦးထင်ပါရင်လဲခင်ဗျ။
အဲ့တော့သူကနှစ်ချက်ပဲကြည့်တဲ့အချက်ကတော့ပန်းချင်ရတဲ့တရားတွေပေါ့နော်အဲ့ဒါတွေကိုမှန်မှန်ကန်ကန်ဖြည့်ချင်းရတာမရှိဘူးအစိုးရဆက်ဆက်ပေါ့နော်အဲ့ဒါကြီးကကျိုးဆက်ဖြစ်မလိုလားအပ်တဲ့ပြဿနာတွေပေါ်ပေါက်လာတာပေါ့နော်မလိုလားတဲ့ပြဿနာတွေပေါ်ပေါက်လာတဲ့အတွက်ဖိနေချုပ်ချယ်မှုတွေရှိတယ်ကန့်တတ်မှုတွေပေါ်ပေါက်လာတာပေါ့နော်ပေါ်ပေါက်လာရဲ့နောက်တစ်ချက်ကခုနဆရာစောစောကပြောခဲ့တဲ့ basic human rights ပေါ့ဟိုလူငယ်စုပဲဖြစ်ဖြစ်လူငယ်စုပဲဖြစ်ဖြစ်အင်္ဂလိပ်ပဲဖြစ်ဖြစ်အမေရိကန်ပဲဖြစ်ဖြစ်ပပါပဲဖြစ်ဖြစ်လူသားတိုင်းရပိုင်ကိုခွင့်ရေးကိုသာတန်းတူညီညွတ်ကြမယ်ဆိုရင်ဒီကြေတနာတွေမရှိနိုင်ပါဘူ
းတပ္ပရာဦးသိန်းစိတ်လက်ထက်မှာလည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးမြန်မာပြည်ကိုလာဘူးပါတယ်နိုင်ငံတကာခေါ်ကြတဲ့ရိုဟင်ဂျာအဲ့ဒီတုန်းကခေါ်တဲ့ဘင်္ဂါလီတွေကိုနိုင်ငံတကာကိုဒုက္ခသည်အဖြစ်နဲ့လက်ခံဖို့စကားပြောဆိုဆွေးနွေးခဲ့တယ်လို့သတင်းသက်သက်ကြားခဲ့ရဘူးတယ်ကျွန်တော်တို့ NLD အစိုးရလက်ထက်မှာရခိုင်ကမွတ်စလင်တွေလို့ခေါ်တဲ့သူတွေကဒုက္ခသည်ဟုတ်မဟုတ်ဆိုတဲ့ပြဿနာတစ်ခုကလည်းစဉ်းစားစရာဖြစ်လာပါတယ်ဆရာဦးသိန်းတန်းဦးဘယ်လိုများထင်ပါလဲခင
်ဗျပြောမယ်ဆိုရင်တော့သူတို့ဒုက္ခတွေပဲအဲ့တော့ refugee ဒုက္ခတွေဆိုတာကမိမိနိုင်ငံမှာမနေနိုင်လို့ရင်းကားမှာဖြစ်လို့ဖက်ပြေးတင်းချောင်းလာပြီးတော့ဓာတ်ရဲလူတွေကိုပြောအပ်တီနောက်အကာအကွယ်ရဖို့ရှာတဲ့လူတွေကိုခြေပုံရအချင်းဒုက္ခတွေအဲ့တော့သူတို့ဒုက္ခတွေသူပြောမှာ
ဒါပေမ
ဲ့သူကဘယ်လိုနဲ့
ဒါပေမဲ့သူတို့ကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းမဟုတ်ဘူးဗျမြန်မာနိုင်ငံသားတွေလည်းမဟုတ်ဘူးသူတို့ကဘယ်နိုင်ငံကမှလက်မခံတဲ့လူမျိုးတွေဖြစ်နေတယ
်ဟုတ်တယ်အဲ့ဒီဟာတွေပါတယ်ဗျဒုက္ခတွေအမျိုးသား6စားတဲ့မှာ definition ဖွင့်တာထဲမှာ status people ဆိုတာပါတယ်အဲ့ဒီဘာမှချက်ရဆိုရင်ဒုက္ခတွေ category တွေပါတယ်လို့ကျွန်တော်တို့ပြောမှာပ
ါဒါပေမဲ့ဒီ Ranger လူမျိုးတွေကတော့သူတို့တွေဟာမြန်မာနိုင်ငံမှာအစဉ်ဆက်နေတိုင်ခဲ့တဲ့ကြောင်သူတို့ကဒုက္ခတွေမဟုတ်ဘူးမြန်မာနိုင်ငံမှာနေထိုင်နေကြတဲ့လူမျိုးတစ်မျိုးဖြစ်တယ်လို့သူတို့ကဒီလိုဆိုတယ်ဒါကအငင်းပွားပွေရာဖြစ်နေသလား
အငင်းပွားပွေဖြစ်တယ်ငင်းပွားပြီးတော့သူတို့ဘက်ကလည်းအခိုင်အမာပြောထားတာရှိတယ်ဒီရခိုင်တမိုင်းတွေလည်းရှိတယ်အခုကတော့ကိုယ့်ဘက်ကကိုယ့်အထောက်အထားကိုကန်ပြောနေတာပေါ့နော်ကန်ပြောနေကြတာဖြစ်တော့အဲ့ဒီပြဿနာပေါ်ပေါက်တယ
်ဘလို့ပဲသတ်မှတ်သည်ဖြစ်စေသူတို့ဟာလူတွေဖြစ်တဲ့အတွက်ကြောင့်မို့လို့လူတွေရဲ့အခြေခံအခွင့်အရေးတွေတော့ရရှိသင့်ရရှိတိုက်တယ်လို့ဆရာဦးသိန်းတန်းဦးမြင်ပါသလား
အတိတ်ပြကြတာပေါ့ရတော့သူငနီပဲဖြစ်ဖြစ်မိုဟာမက်အလီပဲဖြစ်ဖြစ်ချင်းကြီးခင်ပဲဖြစ်ဖြစ်သူ့မှာအခြေခံလူဖြစ်လို့ရှိရင်ဟာလူရဲ့နာမည်ရမယ်ခွင့်အခြေချနေတယ်ခွင့်ဝိဇ္ဇာသိပ္ပံပညာတွေသင်ကြားခွင့်အတော်များပြုခွင့်နော်ဒါဓာရီကုန်ရမှာပေါ့ဒါကြောင့်ဘသူဝေဝါရဲ့လို့ပြောရမလို့ပါဘူးလူမျိုးဘာသာမပါဘဲနဲ့လူတစ်ယောက်ရဲ့ human being ဆိုတဲ့လူတစ်ယောက်ဖြစ်လို့ရှိရင်လူတစ်ယောက်မှာထိုက်တန်တဲ့အခွင့်အရေးတွေကိုဘသူမှသူရလိုက်တယ်ဗ
ျနိုင်ငံတကာဒုက္ခသည်များအရေးနဲ့ပတ်သက်ပြီးအခုတင်ပြဆွေးနွေးခဲ့တာကတော့တရားလွတ်တော်ရှေ့နေဦးသိန်းတန်းဦးဖြစ်ပါတယ်ကျွန်တော်ကတော့တမောင်သားမှာ
အခုတကားတပတ်အတွင်းထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ဆက်ပေးပါမယ်မြန်မာစစ်ကောင်စီကိုယ်စားလှယ်မပါဘဲအာဆီယံဆိုင်ရာထိပ်သီးဆွေးနွေးပွဲတွေကျင်းပခဲ့တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်နေရာအတွက်ရွေးချယ်ရေးကော်မတီကဆွေးနွေးဖို့ပြင်ဆင်နေတဲ့အကြောင်းနဲ့တပတ်အတွင်းထူးခြားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ကစူးစီးတင်ပြထားပါတယ်ခင်ဗျာနားဆင်ကြပါ
As China has become one of screen
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အစည်းအဝေးတွေမှာမြန်မာဘက်ကကိုယ်စားလှယ်တွေမပါတာကိုတွေ့ရပါတယ်။နရက်တာကျင်းပတဲ့အာရှဥရောပထိပ်သီးအစည်းအဝေးကိုရောတရုတ်အာဆီယံအစည်းအဝေးမှာပါမြန်မာဘက်ကကိုယ်စားလှယ်တွေမပါပဲကျင်းပခဲ့တာပါလက်ရှိအာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကဦးစီးပြီးတော့အွန်လိုင်းကနေကျင်းပတဲ့အာရှဥရောပအစည်းအဝေးကိုသူတို့ဘက်ကကိုယ်စားလှယ်မတက်ရောက်နိုင်ကြောင်းမြန်မာစစ်ကောင်စီကကမ္ဘောဒီးယားကိုအသိပေးခဲ့တယ်လို့အာဆီယံသတင်းရင်းမြစ်ကိုကိုးကားပြီးတော့ဘန်ကောက်ပို့သတင်းစာကဖော်ပြခဲ့ပါတယ်မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာတက်ရောက်ခွင့်မပြုတော့ဘဲနိုင်ငံရေးပိုင်းကမဟုတ်တဲ့ကိုယ်စားလှယ်ကိုရာဒီလိုဆွေးနွေးပွဲတွေမှာလက်ခံမယ်ဆိုပြီးအာဆီယံနိုင်ငံကောင်ဆောင်တွေကြားဆုံးဖြတ်ခဲ့ကြပြီးတဲ့နောက်မြန်မာဖက်ကလည်းအဲ့ဒီလိုကိုယ်စားလှယ်တွေကိုတော့ဆင်လို့မှမဟုတ်တဲ့အကြောင်းပြန်ခဲ့တယ်လို့သတင်းမှဖော်ပြပါရယ
်ကုလသမဂ္ဂဆိုင်ရာနိုင်ငံကိုစားပြုကိုယ်စားလှယ်ကိုရွေးချယ်ပေးရတယ်ကုလသမဂ္ဂရဲ့စီစစ်လက်ခံရေးကော်မတီ
Credential Comedy ကမြန်မာနိုင်ငံကိုယ်စားလှယ်ရှိဒီဇင်ဘာလစမ်းပိုင်းမှာဆွေးနွေးဖို့စီစဉ်ထားပါတယ်။ဖေဖော်ဝါရီလနေ့ဆက်အနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအကျပ်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအတွက်ကိုယ်စားလှယ်နေရာနဲ့ဩဂုတ်လတဲ့တာလီဘန်တွေတကြောပြန်အာဏာရခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံအတွက်ကိုယ်စားလှယ်နေရာတွေကိုအဖွဲ့ဝင်၉ဦးပါဝင်တဲ့ကော်မတီမှဆွေးနွေးမှာဖြစ်တယ်လို့ကုလသမဂ္ဂထွေထွေညီလာခံသဘာဝပတိက VOA ကိုအတည်ပြုခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုတော့မြန်မာနိုင်ငံမှာဖေဖော်ဝါရီလနေ့စစ်တပ်ကအာဏာသိမ်းတာကိုစတင်ခဲ့တဲ့အတွက်သူ့ကိုစစ်ကောင်စီကနိုင်ငံတော်တစ္ဆာဖောက်ဖြစ်ဆွတ်ဆွဲပြီးယာရုကဖယ်ရှားလိုက်ကြောင်းကြေညာထားတာဖြစ်ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့လုံထုံးလုံနီးအရ Credential Committee မှာဆွေးနွေးမှုတွေမလုပ်ဘဲတန်မတ်ကြီးဦးကျော်မိုးထွန်းဆက်ပြီးတာဝန်ယူနိုင်မယ့်အခြေအနေဖန်တီးထားဖို့ကော်မတီဝင်နိုင်ငံတွေလည်းဖြစ်လုံခြုံရေးကောင်စီမှလည်းဗီဒီယိုအာဏာပိုင်တဲ့အမေရိကန်တရုတ်ရုရှားတို့ကြားညှိနှိုင်းထားကြောင်းအစောပိုင်းမှာသတင်းတွေထွက်ပေါ်ခဲ့တာပါ။
မြန်မာနိုင်ငံရဲ့ကိစ္စရပ်တွေကိုအနည်းကပူပေါင်းဆောင်ရွက်သွားဖို့ဂျပန်နဲ့ဗီယက်နမ်နိုင်ငံကြားသဘောတူညီခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ဖိုမီယိုကီရှိဒါကပြောပါတ
ယ်။ဟီရိုရှိမာ海、南シナ海や北朝鮮、ミャンマーを含む
地域の交流類ဖြစ်တဲ့အရှေ့နဲ့တောင်တရုတ်ပင်လယ်အရေးကိစ္စ၊မြောက်ကိုရီးယားအရေးနဲ့မြန်မာနိုင်ငံအရေးကိစ္စတွေကိုအနည်းကပူပေါင်းဆောင်ရွက်သွားကြဖို့ကျွန်တော်တို့သဘောတူခဲ့ကြပါတယ်။အထူးသဖြင့်ကျွန်တော်တို့အတွက်အထူးအရေးကြီးတဲ့အကြောင်းအရာတစ်ခုဖြစ်တဲ့မြောက်ကိုရီးယားကလူတွေပြန်ပြီးဆွဲနေတဲ့ကိစ္စနဲ့ပတ်သက်လို့ဝန်ကြီးချုပ်ချင်းကကျွန်တော်တို့ကိုကူညီပံ့ပိုးပေးမယ်လို့ပြောကြားခဲ့ပါတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပို့ထူးတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။ဂျပန်ဝန်ကြီးချုပ်ကီရှိဒါနဲ့ဗီယက်နမ်ဝန်ကြီးချုပ်ဖမ်မင်ချင်းတို့နဲ့ပုတ်ထူးနေကတိုကျိုမြို့တော်မှာတွေ့ဆုံပြီးတော့မြန်မာအရေးလုံခြုံရေးကိုဗစ် -19 အရေးကိစ္စတွေအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ကိစ္စရပ်တွေကိုတွေ့ဆုံဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ
်။မြို့သားညီညွတ်ရေးအစိုးရ NUG ကຫນွေဦးဒေါ်လာအတွက်ရန်ပုံငွေရဖို့ရည်ရွယ်ပြီးငွေတိုင်းစာချုပ်တွေကိုရောင်းချနေတာမှာ24နာရီအတွင်းရောင်းရငွေကအမေရိကန်ဒေါ်လာ6သန်းကျော်ရရှိခဲ့တယ်လို့ NUG ကထုတ်ပြန်ပါတယ်။နိုဝင်ဘာ22ရက်နေ့ကစပြီးရောင်းချခဲ့တဲ့ငွေတိုက်စာချုပ်ကိုပြည်ရင်းပြည်ပကမြန်မာတွေလဲဝယ်ယူထားတာတွေဝယ်ဖို့စိတ်ဝင်စားသူတွေရှိပါတယ်။ငွေတိုက်စာချုပ်တွေထုတ်ရောင်းပြီး2ရက်အတွင်းမှာအမေရိကန်ဒေါ်လာ6သန်းကျော်ရထားပြီးဖြစ်တယ်လို့ NUG ရဲ့ online radio ကကြေညာခဲ့သလိုနိုင်ငံတကာသတင်းမီဒီယာတွေမှာလည်းဒီအကြောင်းစိတ်ဝင်စားမှုရခဲ့ပါတယ်။ဒါကြောင့်လဲပြည်ရင်းမှာဒီငွေတိုက်စာချုပ်ကိုဝယ်လို့ရမယ့်နည်းလွယ်တကူသုံးရမယ့်နည်းတွေကိုမေးမြန်းထားတာတွေရှိနေပါတယ်။ internet online ကနေဝယ်တဲ့အခါပြည့်လေဖြစ်တာရှိတဲ့ဤပညာအခက်ခဲတွေတော့ရှိတယ်လို့ရန်ကုန်မှာနေထိုင်သူတချို့က VOA ကိုပြောပါတယ်။ပြည်ပရောက်မြန်မာတွေထဲမှာလည်း NUG ကရောင်းချတဲ့ငွေတိုက်စာချုပ်ကိုဝယ်ယူထားတာတွေရှိပါတယ်။အတိုးမပေးတဲ့ NUG ရဲ့ငွေတိုက်စာချုပ်ကိုနှစ်နှစ်တတန်းတတ်မှတ်ထားပြီးစာချုပ်တစ်စောင်ကိုအမေရိကန်ဒေါ်လာ100 500 1000နဲ့ 9000 နဲ့အဖြစ်၄မျိုးခွဲထားပြီးရှင်းလင်းလွယ်ကူတဲ့ online စနစ်ကိုအသုံးပြုသွားမယ်လို့ NUG ရဲ့စီမံဘဏ္ဍာရေးဝန်ကြီးဌာနကအင်္ဂါနေ့မှာသတင်းထုတ်ပြန်ထားပါတယ်။
မြန်မာပြည်အပအဝင်အဖျော်ယမကာတွေထုတ်လုပ်နေတဲ့မြန်မာ Brewery Limited ကိုဖျက်သိမ်းဖို့စစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင် Limited MEHL ကရန်ကုန်အနောက်ပိုင်းခရိုင်တရားရုံမှာရှောက်ထားပါတယ်။နိုဝင်ဘာ19ရက်နေ့ကရှောက်ထားချက်ကိုအကျိုးတူဖက်ဆက်လုပ်ကိုင်နေတဲ့ Kirin Japan Company ဖက်ကကန့်ကွက်ထားပါတယ်။မြန်မာစစ်တပ်ရဲ့အဓိကစီးပွားရေးလုပ်ငန်းတစ်ခုဖြစ်ပြီးအမေရိကန်ကတန်ခတ်ပိတ်ဆို့ထားတဲ့ဥပိုင် limited MEHL ကဂျပန်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာ brewery limited ကိုဖျက်သိမ်းပေးဖို့ရှောက်ထားချက်ကိုနိုင်ငံပိုင်သတင်းစာမှာဖော်ပြခဲ့တာပါ။ဥပိုင် limited ရဲ့ရှောက်ထားချက်ကတော့လာမယ့်ဒီဇင်ဘာ10ရက်နေ့မှာရန်ကုန်အနောက်ပိုင်းခရိုင်တရားရုံမှာစစ်ဆေးကြားနာမှာဖြစ်ပြီးကန့်ကွက်လူသူတွေလည်းကြားနာမယ့်နေ့မှာလာရောက်ကန့်ကွက်ကြဖို့လည်းသတင်းစာကြော်ညာမှာဖော်ပြထားပါတယ
်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားပစ်ခတ်မှုတွေကြောင့်မျိုးလုံးကျွတ်ထွက်ပြေးတိမ်းချောင်နေရတဲ့ချင်းပြည်နယ်ထန်တလန်မြို့ရဲမှာစစ်ကောင်စီတပ်နဲ့ချင်းပြည်ကာကွယ်ရေးထန်တလန် CDF အဖွဲ့တို့နိုဝင်ဘာ24ရက်နေ့နေ့လယ်ပိုင်းမှာတိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းနေ90နီးပါးမိလောင်ကျွမ်းခဲ့ပါတယ်။စစ်ကောင်စီတပ်တွေဆွဲထားတဲ့ထန်တလန်ရဲစခန်းကိုထန်တလန် CDF ကတွားရောက်တိုက်ခိုက်ရာကနေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပြီးမြို့ရဲကအိမ်တွေမိလောင်ကျွမ်းခဲ့တယ်လို့ထန်တလန် CDF တာဝန်ရှိသူတို့ကပြောပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ရွှေကြာဒုက္ခတွေနောက်ထပ်380နီးပါးဘာဆန်ညာကျုံးပေါ်ကိုစတင်ပြောင်းရွှေ့နေပါပြီ။ရေကြီးရေရှမ်းနိုင်တဲ့အန္တရာယ်သိပ်များတဲ့ဘင်္ဂလားပင်လယ်အော်ထက်ကဘာဆန်ညာကျုံးပေါ်ကိုဒုက္ခတွေပြောင်းမဲ့အရေးနိုင်ငံတကာကစိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲရွှေကြာဒုက္ခတွေနောက်ထပ်ရာနဲ့ချီကိုနိုဝင်ဘာ25ရက်နေ့ကစပြီးတော့ရွှေ့ပြောင်းလိုက်တာပါ။ပုံမလုံးကျုံကောင်းမွန်တဲ့ဘဝတွေအတွက်သူတို့ဆန္ဒအလျောက်သွားကြတာဖြစ်ပြီးအစားအစာနဲ့ဆေးဝါးကအစားအာနာပိုင်တွေကစီစဉ်ပေးထားတယ်လို့လဲတာဝန်ရှိသူတယောက်ကပြောပါတယ်။ပြည်ခဲ့တဲ့ဆက်တလားလောက်ကစပြီးတော့ဘာဆန်ကြာကျုံးပေါ်ကိုရွန်ကြာဒုက္ခတွေတွေကိုရွှေ့ပြောင်းနေတာမှာလက်ရှိချိန်ထိတော့ဒုက္ခတွေသတိန်းကျော်ရှိနေပြီဖြစ်ပါတယ
်။ဆက်လက်ပြီးတပတ်အတွင်းနိုင်ငံတကာသတင်းတွေကိုတင်ဆက်ပေးပါမယ်။ ကုန်စည်နှုန်းမြင့်တက်မှုကိုဖြေရှင်းဖို့အမေရိကန်နဲ့နိုင်ငံကြီးတွေကတိုးလောင်းရေနံတွေထုတ်သုံးဖို့ပြင်နေကြပါတယ်။ဥရောပတိုင်းမှာကိုဗစ်ကာကွယ်ဆေးများများထိုးနှံရေးအလေးပေးလှုံ့ဆော်နေပါတယ်။အဲဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်ဤတန်စင်ကပြောပြပါလိမ့်မယ
်။ဒီသတင်းမှတ်အတွင်းမှာတော့ကုန်စည်နှုန်းကြီးမြင့်မှုတွေကိုဖြေရှင်းဖို့လှုံ့ဆော်ကြရပြီးကိုဗစ်ကူးစက်မှုမြင့်တက်တာတွေကိုထိန်းချုပ်ဖို့လှုံ့ဆော်ကြတဲ့သတင်းတွေကထိတ်တန့်ရောက်နေပါတယ်။တက်စီနဲ့တခြားဆွမ်းအင်ထုတ်ကုန်ဈေးနှုန်းကြီးမြင့်လာမှုကိုပူးပေါင်းဖြေရှင်းဆောင်ရွက်ဖို့အနေနဲ့အမေရိကန်ပြည်အောင်စုနဲ့နိုင်ငံကြီး၅နိုင်ငံကမဟာဗျူဟာမြောက်တိုးလောင်ထားတဲ့အရင်ရင်နံတွေကိုထုတ်သုံးမယ်လို့ဒီသတင်းမှတ်တွင်မှာပြောပါရယ်မက္ကဆီကိုပင်လယ်ကွေ့တစ်လျှောက်မြေအောက်စားရင်းကြီး၄ခုမှာအမေရိကန်ကအရင်တိုးလောင်ထားတဲ့ရင်းနံစီ620တန်းတွေကရင်းနံစီတန်း90ကိုလာမယ့်လပိုင်းတွေကနေစပြီးတော့2022ခုနှစ်ဧပြီလအထိရေနံချက်သူတွေကိုရောင်းချမယ်အကြောင်းအမေရိကန်သမ္မတအင်ဗီဒိုကပြောပါတယ်ဆက်သုံးစီဈေးကြည့်မှုကအမေရိကန်ပြည်အောင်စုမှရင်မကတကွာလုံးအတွက်ခက်ခဲဖြစ်နေရလို့သမ္မတဂျိုဘိုင်ဒန်ကပြောပါတယ်အမေရိကန်မှာလက်တလောဓာတ်ဆီတကွာလန်ကိုပြန်များ$3.40ဈေးရှိနေပြီးတော့ဒါဟာ2014နောက်ပိုင်းအမြင့်ဆုံးတက်တာလည်းဖြစ်ပါတယ်ဥရောပနဲ့အာရှနိုင်ငံတွေမှာလည်းဓာတ်ဆီဈေးတွေစံချိန်တွေတက်နေပါတယ်ပြီးခဲ့တဲ့လကုန်ကပြင်သစ်မှာဓာတ်ဆီတကွာလန်ကို $9လောက်ဖြစ်ခဲ့ပြီးတော့ဂျပန်မှာကတကွာလန်ကို $5 ကျွဲရှိသွားပါတယ်ဒါဟာဒီနှစ်ပိုင်းတွေအတွင်းအမြင့်ဆုံးဈေးနှုန်းဖြစ်တယ်ဆိုပြောလဲသမ္မတဘိုင်ဒန်ကပြောတာပါအခုအမေရိကန်ရဲ့အရန်ရေနံကိုလာမဲ့လာပိုင်းတွေအတွင်းမှာဖြန့်ဝေမှုကလည်းအခုပေးနေရတဲ့ဈေးနဲ့အများကြီးလျော့သွားနိုင်မှာတော့မဟုတ်ပါဘူးအရန်တို့လောင်ထားတဲ့ရေနံတွေထုတ်ရောင်းမှုစီစဉ်နေတဲ့တခြား၅နိုင်ငံကတော့တရုတ်ဂျပန်တောင်ကိုရီးယားအိန္ဒိယနဲ့ပြည်တွင်းနိုင်ငံတွေဖြစ်ပါတယ်ဒီနိုင်ငံတွေအနေနဲ့အရန်ရေနံတွေကဘလောက်ဖြန့်ဝေမယ်ဆိုတာကိုမသိရသေးတာကြောင့်ဆက်သုံးစီဈေးနှုန်းဘလောက်လျော့ကျသွားမလဲဆိုတာချက်ချင်းတွက်ချက်လို့မရနိုင်သေးပါဘူးအီရန်နဲ့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကြားမှာနိုဝင်ဘာလ23ရက်နေ့တုန်းကဆွေးနွေးခဲ့တဲ့ရလဒ်တွေအရနျူကလ িয়ার သဘောတူချက်အတည်ရနိုင်တော့မယ်ဆိုပြီးတော့အီရန်နိုင်ငံသားရဲ့ဝန်ကြီးဟိုဆိန်အမာအဗ်ဒူလာဟင်းကနိုဝင်ဘာလ24ရက်နေ့မှာသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ပွင့်လင်းမြင်သာပြီးတော့အကျိုးရှိတဲ့ဆွေးနွေးမှုတွေကနေပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လှုပ်ဆောင်သွားကြဖို့သဘောတူညီမှုရရှိခဲ့တာပါ။သဘောတူညီမှုရနိုင်ဖို့အတွက်တော့အထဲမှာပါဝင်တဲ့စကလုံး၃လုံးတွေကိုရွေးချယ်ကြရပါဦးမယ်။သဘောတူညီချက်ကတော့ဖြစ်နိုင်ခြင်းရှိပါတယ်။ဤပညာပိုင်းဆိုင်ရာကိစ္စရပ်တွေကိုနိုင်ငံရေးအသွင်ဆောင်ပြီးတော့လှုပ်ဆောင်နေရတွေကအကျိုးမရှိပါဘူး။အပိသက်သဘောတူညီချက်ရဖို့အတွက်မကြာခင်မှာဆွေးနွေးပွဲတွေလုပ်သွားမှာပါ။ဆိုပြီးတော့ဝင်ကြီးအဗ်ဒူလာဟန်ကသူ့ရဲ့ Twitter မှာရေးသားခဲ့ပါတယ်။နိုဝင်ဘာ22ရက်နေ့တုန်းက IAEA ရဲ့ညွှန်ကြားရေးမှူးချုပ် Rafael Mariano Grossi Iran ကိုရောက်သွားခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီး Amer Abdullah Hang နဲ့ Iran ရဲ့နျူကလ িয়ার ဌာနအကြီးအကဲ Mohammad Aslami တို့ Mr. Grossi နဲ့အင်္ဂါနေ့တုန်းကသီးခြားစီတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအပြီးပြုလုပ်ခဲ့တဲ့ပြည်တွင်းသတင်းစာရှင်းလင်းပွဲမှာသဘောတူညီချက်ရခဲ့တဲ့အကြောင်းနှစ်ဖက်ကမကြေညာခဲ့ပေမဲ့ပူးပေါင်းဆောင်ရွက်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်သွားမယ်လို့ပြောဆိုသွားခဲ့ပါတယ်။Pfizer BioNTech ကိုဗစ်ကာကွယ်ဆေးတွေကိုအသက်5နှစ်ကနေ17နှစ်ကြားကလေးငယ်တွေကိုထိုးပေးဖို့ဥရောပသမဂ္ဂ EU ဆေးဝါးစီစဉ်ကိုယ်ကိုရေးဌာန EMA ကခွင့်ပြုလိုက်ပါတယ်။အသက်17နှစ်ကနေ18နှစ်ကြားကလေးတွေကိုကာကွယ်ဆေးထိုးပေးဖို့ EU ကခွင့်ပြုထားပြီးဖြစ်ပါတယ်။လူကြီးတွေကိုထိုးပေးတဲ့ကာကွယ်ဆေးပမာဏက30မိုက်ခရိုဂရမ်ဖြစ်ပြီးတော့ဒါရဲ့3ပုံတစ်ပုံ10မိုက်ခရိုဂရမ်နှစ်ကြိမ်ကလေးတွေကိုလက်မောင်းမှာထိုးပေးဖို့ EMA ကအကြံပြုထားတာပါ။အမေရိကန်၊ကနေဒါ၊အစ္စရေးတရုတ်၊ဆော်ဒီအာရေဗျနိုင်ငံတွေအပါအဝင်တခြားနိုင်ငံတွေမှာအသက်5နှစ်ကနေ17နှစ်ကလေးအုပ်စုနဲ့ဒီထက်ငယ်တဲ့ကလေးတွေကိုပါကိုဗစ်ကာကွယ်ဆေးထိုးပေးခွင့်ပြုထားပေးပြီဖြစ်ပါတယ်။ဒီလိုကလေးတွေကိုကိုဗစ်ကာကွယ်ဆေးထိုးခွင့်ပေးလိုက်ခြင်းအပြင်ဥရောပတလွားမှာတိုးလာတဲ့ကိုဗစ်ကူးစက်မှုတွေကိုလျှော့ချရမှာအထောက်အကူဖြစ်ဖို့မျှော်လင့်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာတစ်ပတ်လုံးကိုဗစ်ကူးစက်သူ60ရာခိုင်နှုန်းကဥရောပကဖြစ်တယ်ဆိုပြီးတော့ဂျနီဗာမြို့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကမ္ဘာ့အမေရိကန် WHO ညွှန်ကြားရေးမှူး Tedros ကနိုဝင်ဘာလ24ရက်နေ့မှာပြောဆိုသွားခဲ့ပါတယ်။နိုင်ငံတွေအနေနဲ့ COVID ကာကွယ်ရေးမှန်ကန်တိကျတဲ့စည်းကမ်းတွေကိုပို့ပြီးတော့အားကောင်းအောင်လုပ်ထားကြဖို့နဲ့ကာကွယ်ဆေးထိုးထားပြီးပြီဆိုတာနဲ့ယောဂါကာကွယ်စည်းမျဉ်းတွေကိုလိုက်နာဖို့မလိုတော့ဘူးလို့ထီအောင်ထင်မှာအမှတ်မမှားကြဖို့သူကသတိပေးထားပါတယ်။ဂျာမနီနိုင်ငံမှာ COVID ကြောင့်သေဆုံးသူဥယေကစုစုပေါင်းအယောက်3000ကျော်သွားပါတယ်။ဥရောပယောဂါထိန်းချုပ်ဟန်တာရေးနဲ့ကာကွယ်ရေးဌာန CDC ရဲ့ပြီးခဲ့တဲ့သတင်းပတ်လည်ထုတ်ပြန်ချက်အရဥရောပတလွားအရွယ်ရောက်ပြီးသူတိုင်းကအထူးသဖြင့်အသက်40ကျော်တွေကိုဗစ်ကာကွယ်ဆေးပထမတလုံးထိုးပြီးတဲ့6လအကြာမှာအားဖြည့်ကာကွယ်ဆေးတတရတလုံးထပ်ထိုးဖို့တိုက်တွန်းထားပါလေ။ပြည်သူနိုင်ငံမှာလည်းကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးပြီးသူအသက်18နှစ်ကျော်သူတိုင်းက
COVID အဖြစ်ကာကွယ်ဆေးထပ်ပြီးတော့ထိုးဝင်ပြုထားပါလိမ့်။ယောဂါထိန်းချုပ်ရေးစည်းကမ်းတွေစနစ်တကျမလုပ်လို့ရှိရင်ဥရောပမှာလာမယ့်နှစ်လအတွင်း COVID ကူးစက်မှုတွေပိုဆိုးရွားလာမယ်ဆိုပြီးတော့ဥရောပ CDC ကသတိပေးထားပါလိမ့်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာရဲ့စာရင်းတွေအရခုချိန်ထိတစ်ကမ္ဘာလုံးမှာ COVID ကူးစက်သူက259သန်းကျော်နဲ့သေဆုံးသူက 1.5 သန်းကျော်ရှိသွားပြီဖြစ်ပါလိမ့်။ကမ္ဘာနဲ့ဝင်တိုက်မိရင်ဘေးရန်ရဖြစ်စေနိုင်လောက်တဲ့ဥက္ကာကဲဒါမှမဟုတ်ဂျိုးတိန်ဂျိုးမွားတွေကိုတိုက်ဖြတ်ဖျက်ဆီးနိုင်ဖို့စမ်းသက်တဲ့အာကာသယာဉ်တစ်စင်းကိုဒီသင်းဘတ်အစောပိုင်းမှာပြစ်လွတ်ခဲ့ပါလေ။ Dimorphos လို့နာမည်ပေးထားတဲ့ဥက္ကာကဲစီကိုရောက်ဖို့အာကာသယာဉ်က10လကြာခရီးနေရာမှာဖြစ်ပါလေ။ DART Dark လို့နာမည်ပေးထားတဲ့ဒီစမ်းသက်မှုတွင်မှာအာကာသယာဉ်ဟာတနအီကိုမိုင်15,000နှုန်းနဲ့သွားမှာဖြစ်ပါလေ။အခုသွားရောက်စမ်းသက်ဖျက်ဆီးမဲ့ Dimorphos ကကမ္ဘာကြီးကိုတကယ်ဝင်တိုက်နိုင်တဲ့ဥက္ကာပြန်တော့မဟုတ်ပါဘူး။ဂျိုတွေရဲ့ရွေးရှားမှုနှုန်းနဲ့ဂျိုတင်သိရှိပြီးတော့ကာကွယ်နိုင်မှုတွေကိုစမ်းသက်ဖို့အတွက်ဒီဥက္ကာကဲကိုရွေးချယ်စမ်းသက်တာဖြစ်ပါလေ။ DART အာကာသယာဉ်ဟာမော်တော်ကအသေးစားတစ်စီးအရွယ်လောက်ပဲရှိပြီးတော့ဒီအာကာသယာဉ်ကဂျိုကဲနဲ့ဝင်ရောက်မတိုက်မိခင်တက်ရောက်မှုတွေကိုဗီဒီယိုမှတ်တမ်းတင်ဖို့လက်ဆွဲအိတ်အရွယ်လောက်သာရှိတဲ့နောက်ထပ်အာကာသယာဉ်ငယ်လေးကိုလွှင့်ထုတ်လိုက်ရမှာဖြစ်ပါလေ။ဒီစမ်းသက်မှုအတွက် American Dollar တန်း330အကုန်ကျခံထားတာဖြစ်ပါလေ။မေကပြောင်စုမှာ20မိသားစုရဲ့စုဆောင်ပြီးတော့ဆင်နွှဲလေးရှိတဲ့ Thanksgiving Day ကျေးဇူးတော်နေ့အားလည်းရက်ကိုဒီသင်းမဲ့ကြတာပြီးနေ့နိုဝင်ဘာလ25ရက်နေ့တုန်းကကျင်းပခဲ့ပါသည်။ COVID-19 ကရောဂါကူးစက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်တုန်းကကျေးဇူးတော်နေ့အားလည်းရက်ကိုခီးသွားရသည်မှာလူတွေအပြင်းမထွက်ခဲ့ရပေမဲ့လည်းဒီနှစ်မှာတော့အစင်လာတိုင်းကားတွေလေယာဉ်တွေနဲ့မိသားစုတွေမိတ်ဆွေတွေစီကိုလူတွေအများပြားခီးတွေသွားနေကြပါသည်။တက်စီစီရဲ့အကြီးကျယ်တဲ့နေပေမဲ့လည်းအရင်နှစ်ခါတည်းစာရင်ခေးသွားတဲ့သူက၄သန်းလောက်ပုံများနေတာပါ။ညောင်မြမလည်းကျေးဇူးတော်နဲ့စီတန်းလှည့်လည်ပွဲကိုကျင်းပခဲ့ပါလေ။ပြီးခဲ့တဲ့နှစ်တုန်းကတော့ကရောဂါကြောင့်ပရိသတ်တွေရုပ်တံကနေတဆင့်ပဲကြီးခဲ့ရပြီမဲ့လေ။ဒီနှစ်မှာကျန်းမာရေးဆိုင်ရာစည်းကမ်းချက်တွေချမှတ်ပြီးတော့လုံခြုံရေးအတွက်လည်းအထူးကြက်မှတ်ပြီးတော့ပြင်ဆင်ထားတဲ့အကြောင်းမြို့တော်ဝန် Bill de Blasio ကပြောပါလေ။မဲခင်ပြည်သူတန်းနေရာလောက် COVID-19 ကာကွယ်ဆေးထိုးထားပြီးအကြောင်းလူတော်များများကဒါကိုယုံကြည်စိတ်ချပြီးတော့အားတက်နေကြပါလေ။ဒါ့အပြင်နေ့စဉ်မဲခင်ပြည်အောင်စုမှလူတသိန်းလောက်ယောဂါကူးစက်မှုတွေဆက်ရှိနေပြီးတော့ Johns Hopkins တက္ကသိုလ်သုတေသနဌာနစီးရင်အရာပိုးကူးစက်မှုကပြီးခဲ့တဲ့အင်္ဂါနေ့ထိသတင်းနဲ့ပတ်အတွင်းမှာ30ရာခိုင်နှုန်းပိုတိုးလာနေရပါ။ကာကွယ်ဆေးထိုးမထားတဲ့သူတွေခီးမသွားသင့်ဘူးလို့ယောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကပြောထားပေမဲ့လေဘလောက်ထိထိရောက်မှုရှိရဲဆိုတာကိုတော့မသိရသေးပါဘူးရှင်
။ VOA American တန်ရဲ့အတန်လွင်အစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ကမ္ဘာ့ချမ်းမရေးအဖွဲ့ WHO ကစိုးရိမ်ရတဲ့အဆင့်သတ်မှတ်ထားတဲ့ Omicron COVID ရောဂါပိုးသစ်ကူးစက်မှုတွေကိုဥရောပနိုင်ငံတချို့မှာတွေ့ရတဲ့အတွက်ကန့်သတ်ချက်တွေထုတ်ပြန်နေကြပါတယ်။ Britain, Germany, Italy နဲ့ Netherlands နိုင်ငံတွေမှာရောဂါပိုးသစ်ကူးစက်သူတချို့တွေ့ခဲ့ရပြီးတဲ့နောက်စနေနေ့မှာပဲခီးသွားတွေကိုကန့်သတ်ဖို့ Britain ဝန်ကြီးချုပ် Boris Johnson ကအကြေညာလိုက်ပါတယ်။ကမ္ဘာတစ်လောရောက်လာတဲ့သူတွေကိုရောဂါပိုးစမ်းသပ်စစ်ဆေးမှုတွေပိုထိထိရောက်ရောက်လုပ်ဖို့လိုအပ်လာပြီးဖြစ်ကြောင်းနဲ့ Britain ကိုဝင်ရောက်လာသူတွေနှစ်ရက်တွင်း COVID ပိုးရှိမရှိစစ်ဆေးဖို့ရောဂါပိုးကင်းရှင်းကြောင်းအဖြစ်ရတဲ့အချိန်ထိတည်တံ့ခွဲနေဖို့အပါဝင်ရောဂါထိန်းချုပ်ရေးကန့်သတ်မှုတွေလိုအပ်ကြောင်းလည်းပြောကြားခဲ့ပါတယ်။ Omicron COVID ရောဂါပိုးသစ်ကူးစက်မှုတွေကြောင့် Africa တောင်ပိုင်း၈နိုင်ငံကိုခီးမသွားကြဖို့အမေရိကန်ယောဂါထင်းချုံရင်းနဲ့ကာကွယ်ရေးဌာန CDC နဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ကစနေနေ့မှာအကြံပြုချက်ထုတ်ပြန်လိုက်ပါတယ်။တောင်အာဖရိက၊ဇမ်ဘာဝေ၊နမီးဘီးယား၊မိုဇမ်ဘစ်၊မာလာဝီ၊လီဆိုတို၊အက်စတာဝါတီနီနဲ့ဘော့ဆဝါနာနိုင်ငံဟာခီးတော်တွေအတွက်အလွန်အန္တရာယ်ရှိတဲ့အဆင့်လေးအဖြစ် CDC ကသတ်မှတ်လိုက်တာပါ။ COVID ကာယောဂါထင်းချုံရင်းကန့်သတ်မှုတွေကြောင့်ခုနလနီးပါးပိတ်ထားတဲ့တရုတ်မြန်မာနယ်စပ်ကြီးနှစ်ခုဖြစ်တဲ့ကျန်းစန်းကျော်ကိနဲ့ချင်းရွှေဟော်ကိတို့ကိုကုန်စည်ကူးတန်းရဲ့အတွက်ပြန်ပြီးဖွင့်ပေးလိုက်ပြီလို့တာဝန်ရှိသူတွေကပြောပါတယ်။မူဆယ်နဲ့9မိုင်လောက်ဝေးတဲ့ကျန်းစန်းကျော်နယ်စပ်ကိမှာတောက်ကြနေကကုန်စည်တွေအပြန်အလှန်တင်ပို့ကြပါတယ်။ရှမ်းပြည်နယ်နဲ့တရုတ်နိုင်ငံခြားနယ်စပ်ကိဖြစ်တဲ့ချင်းရွှေဟော်ကိကိုလည်းကုန်စည်ပို့ဆောင်ရတဲ့တောက်ကြနေကပြန်ဖွင့်ပေးခဲ့တယ်လို့တရုတ်တန်ယုံကပြောပါတယ
်။တရင်ချင်းကျော်ကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်သိန်ကြီးဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျိုနာကမ်မီနဲ့ဇူဘဲအယ်တာရက်တို့ဖြစ်ကြပါတယ်။ဒီမနေ့ BOA အစီအစဉ်တွေကိုလိုင်းတို32မီတာ kHz 9335နဲ့9383ရာတို့ကထုတ်လွှင့်ခဲ့တာပါ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဘေးရန်အပေါင်းကင်းကွာကြပါစေ။ကျွန်တော်ကခင်မောင်စိုးမင်းဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.